Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလကိုရဲ့အင်္ဂါနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်မောင်ပါမြန်မာနိုင်ငံမှာအပြစ်မဲ့အရသာပြည်သူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရဟာထိတ်လန့်တုန်လှုံစရာရွံ့စရာဖြစ်တဲ့ဆိုအတွက်ချက်ချင်းရရမယ်လို့ American ပြည်ထောင်စုကထပ်မံပြောကြားလိုက်ပါတယ
် The violence that security forces have inflicted on innocent Burmese civilians is abhorrent it's repulsive and it
American နိုင်ငံသားဌာနပြောခွင့်ရအခုလိုပြောခဲ့တဲ့အပြစ်အဆုံကိုတော့မချခဲ့မှသိရပါမယ်ညပိုင်းကမှဖမ်းဆီးခံခဲ့ရတဲ့စုအသက်မွေးဝမ်းကြောင်းသိပ္ပံရဲ့တာဝန်ခံကိုစော်မြတ်လင်းဟာဖမ်းဆီးခံထားရစဉ်မှာပဲတေဆုံးခဲ့ပါတယ်။ဆရာနာရှင်စန့်ကျင်ရေးဆန္ဒပြသူတွေကိုအာဏာပိုင်တွေဘက်ကဆက်လက်အကြမ်းဖက်ဖြိုခွဲနေတယ်လို့လူမှုအခြေပြုအဖွဲ့အစည်းတွေအပေါ်မှာလည်းနှိမ်နှင်းမှုတွေလုပ်နေပါတယ်။နိုင်ငံသားရေးဌာနအရာရှိတချို့လည်းဖမ်းဆီးခံရပါတယ်။အခုလိုမြန်မာနိုင်ငံကသတင်းတွေကိုအခုညအစီအစဉ်မှာအပြည့်အစုံတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းနန်းလောင်တို့ကြီးညာပေးကြပါမယ်ရှင်။
ရန်ကုန်မန္တလေးနေပြည်တော်နဲ့မြို့အသီးသီးမှာဆီယနာဒိမှုကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေဒီကနေ့ဆက်ဖြစ်တယ်လို့စစ်တပ်နဲ့ရဲကလည်းဆက်ပြီးအင်အားသုံးနှိမ်နှင်းဖြိုခွဲဆဲပါပဲ။တနင်္လာနေ့ညကရန်ကုန်စမ်းကြောင်းမြို့နယ်ဘက်အကြမ်းဖက်ဖြိုခွဲတာမှာဆန္ဒပြသူအများအပြားအနီးအနားကနေအိမ်တွေထဲမှာပိတ်မိနေခဲ့ပြီးပြန်လွတ်သူလွတ်သွားသလိုတချို့လည်းအဖမ်းခံခဲ့ရပြီးတဲ့နောက်ဆန္ဒပြပွဲတွေထပ်ဖြစ်တာပါ။နေပြည်တော်ဆန္ဒပြပွဲတစ်ခုကအမျိုးပေါ်မှာမဟုတ်ဘဲနယ်ဘက်မှာသွားလုပ်ခဲ့ပြီးအဲဒီကတောသူတောင်သားတွေလည်းကြောက်ရွံ့မှုကင်းပြီးပါဝင်လာအောင်ဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်
။ဒီထဲမှာဆိုကျွန်တော်တို့ဟိုတန်နဲ့ဝင်တန်းတဲ့ပညာရေးဝန်ထမ်းပဲပါပါတယ်။အ ਨੇ စုပဲပါပါတယ်ပညာရေးဝန်ထမ်းတော့အဲ့ပညာရေးဟိုဝန်ထမ်းနေလဲမကြောက်မရွံ့ဝင်နဲ့ဟိုရုံးမတက်ဖဲနဲ့ရုံးထွက်ပြီးတော့ဒီရေးတော်ဘုံကြီးမှာကောက်ဝင်လှုပ်ရှားဖို့ရာအတွက်အပေးလှုပ်တော်တယ်
ကျင်းကြီးနဲ့မုံကြီးမျိုးကဆန္ဒပြသူတွေကိုရဲတွေကတနက်ဖောက်ပြီးအတင်းလိုက်ဖမ်းလို့ထွက်ပြေးကြရပါတယ်။ကနေနာရီတိုင်းမြို့မှာတော့ဆန္ဒပြသူတချို့ကိုဖမ်းဆီးပြီးစကားပေါ်တင်နေတာကိုဗီဒီယိုရိုက်ယူထားတဲ့အထဲမှာတွေ့ရပြီးပြန်လွတ်ပြေးဖို့အော်ဟစ်တောင်းဆိုနေတာကိုလည်းကြားရပါတယ်။ရည်ရည်နယ်လွန်ကွန်မြို့မှာလဲဆန္ဒပြသူတွေကိုမျက်ရည်ပုံးပစ်ပြီးလူစုခွဲတာကြောင့်မိโกလုံးကြီးတွေထွက်နေတာတွေ့ရပါတယ်။ရန်ကုန်မြို့မှာတော့တင်းလာနေကတော့အခြေအတွက်မများပေမဲ့နေရာသီးသီးမှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးပြစ်ခတ်ဖြိုခွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့အခုချိန်ထိမရသေးပါဘူး။နိုင်ငံတော်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲမှုတွင်ဖေဖော်ဝါရီလ10ရက်နေ့အထိဆိုရင်တေဆုံးသူ60ကျော်ရှိပြီဖြစ်တယ်လို့ဖမ်းဆီးခံရသူတွေထဲက319ယောက်ပြန်လွတ်လာပြီးတော့1538ယောက်ဖမ်းဆီးခံထားရသေးပဲလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်။မန်းဝင်းခိုင်တန်းကိုခေတ္တဒုတိယသမ္မတအဖြစ်ခန့်အပ်လိုက်တဲ့အကြောင်းပြည်ထောင်စုတော်ကိုစားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။မန်းဝင်းခိုင်တန်းဟာဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းချိန်အထိအမျိုးသားလူတော်ဥက္ကဋ္ဌဖြစ်ရှိခဲ့သူပါ။ပြည်သူအစိုးရကိုစစ်အုပ်စုကအာဏာနီးနဲ့ဖယ်ရှားပြီးအာဏာသိမ်းယူထားတဲ့အတွက်နိုင်ငံတော်ကိုကိုစားပြုဖို့နိုင်ငံတော်အစိုးရရဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ဖို့အခုလိုခန့်အပ်တာဝန်ပေးလိုက်တဲ့အကြောင်း CRPH ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အာဏာသိမ်းယူထားတဲ့အတွက်နိုင်ငံတော်သမ္မတဟာတာဝန်တရားတွေကိုထမ်းဆောင်နိုင်တဲ့အခြေအနေမရှိတဲ့ကာလမှာသမ္မတတာဝန်တွေကိုပါထမ်းဆောင်ဖို့ခေတ္တဒုတိယသမ္မတကိုတာဝန်အနှင်းလိုက်တယ်လို့လည်း CRPH ကြေညာချက်မှာဖော်ပြထားပါတယ်။မတ်လ2ရက်နေ့မှာခေတ္တပြည်ထောင်စုဝန်ကြီး4ဦးကို CRPH ကခန့်အပ်တာဝန်ပေးပြီးတဲ့နောက်ဒီကနေ့မှာခေတ္တဒုတိယသမ္မတအဖြစ်မန်ဝင်းခိုင်တန်းကိုခန့်အပ်တာဝန်ပေးတာပါနိုင်ငံသားရေးဝန်ကြီးဌာနအတွက်ဒေါ်စင်မအောင်သမ္မတရုံးနဲ့ပြည်ထောင်စုအစိုးရဖွံ့ဖြိုးရေးဝန်ကြီးဌာနတို့အတွက်ဦးလင်ကိုလတ်စီမံကိန်းဗန္ဒာရေးနဲ့စက်မှုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတို့အတွက်ဦးတင်ထွန်းနိုင်အလို့သမားလူဝိမှုကြီးကြပ်ရေးနဲ့ပြည်သူအင်အားပညာရေးကျန်းမာရေးနဲ့အကစားဝန်ကြီးဌာနတွေအတွက်ဒေါက်တာဇော်ဝေဆိုးတို့ကိုခန့်အပ်တာဝန်ပေးထားပါတယ်မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီရဲ့လုပ်ရဟာနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုဖြစ်တဲ့အတွက်ရာဇဝတ်ကြီးပုံမှန်1111/4ကကြီးတို့အရစစ်ဆေးစီရင်နိုင်ရေးနေပြည်တော်ကပြည်ထောင်စုတရားလွှတ်တော်ချုပ်မှမတ်လ4ရက်နေ့ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနေဦးတက်လျှောက်ထားပြီးတရားဆက်ဆိုထားပြီးလို့ဒီကနေ့ရက်စွဲနဲ့ CRPH ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းပြီးသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့ပြည်သူအစိုးရကို ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီပဲမတရားသဖြင့်အာဏာသိမ်းယူခဲ့တယ်ဆိုတာ CRPH ကထုတ်ပြန်ကြေညာထားပြီလို့လည်းဖော်ပြထားပါတယ်။ CRPH ရဲ့အခုလိုထုတ်ပြန်ချက်ပေါ်စစ်ဘက်အုပ်ချုပ်ရေးကောင်စီဘက်ကတုံ့ပြန်ချက်တစ်ခုခုထွက်မလာသေးပါဘူး။ဒီကြေညာချက်တွေတုန်းကတော့ CRPH တရားမဝင်ဖွဲ့စည်းဖြစ်ပြီးနိုင်ငံတော်ပုံကံမှုနဲ့အရေးယူမယ်လို့ကြေညာထားပါတယ်။အခု CRPH ကစစ်ဘက်အုပ်ချုပ်ရေးကောင်စီကိုဆွဲဆိုထားတဲ့ပုံမှန်တွေအားလည်းအလားတူပုံမှန်တွေပဲဖြစ်ပြီးတေတံနဲ့တသက်တကြွန်းထိပြစ်ဒဏ်ချနိုင်တဲ့ပုံမှန်တွေဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ဘက်အုပ်ချုပ်ရေးကောင်စီအနေနဲ့အကြမ်းဖက်လူရက်တွေအားလုံးကိုချက်ချင်းရပ်ဖို့ဆန္ဒပြပွဲတွေကိုကင်တွေးရမှာနောက်ထပ်သွေးထွက်တမ်းရုံဖြစ်မှုတွေကိုရှောင်ရှားပြီးနိုင်ငံတကာဥပဒေကိုလေးစားလိုက်နာပြီးတော့အစွမ်းကိုထိန်းသိမ်းလှုံ့ဆော်ဖို့ဥရောပသမဂ္ဂ EU ရဲ့လူမျိုးရေးနဲ့ကာကွယ်ရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကဒီငွေတိုက်တွန်းလိုက်ပါတယ်။EU စစ်ဖက်ဦးစီးဌာန EUMS ရဲ့ညွှန်ကြားမှုချုပ်ဒုတိယရေထပ်ဗိုလ်ချုပ်ကြီး Harvey Blayon ကစစ်ဖက်အုပ်ချုပ်ရေးကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကိုတယ်လီဖုန်းကားတစ်ဆင့်ဆက်သွယ်ပြီးလက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုချိန်တွင်အဲ့လိုတိုက်တွန်းခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာသိမ်းပြီးချိန်ကတည်းကဆိုရင်ဒါဟာပထမဆုံးဆက်သွယ်ပြောဆိုမှုဖြစ်တယ်လို့ EEAS လို့ခေါ်တဲ့ဥရောပပြည်ပရေးရာလှုပ်ရှားဆောင်မှုဌာနရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါ့အပြင်ဘယ်နိုင်ငံကစစ်တပ်မဆိုရဲ့အခန့်ကဏ္ဍဟာလူလူကိုကောက်ခဲ့ပေးဖို့ဖြစ်တယ်ဆိုတာကိုလည်းဒုဗိုလ်ချုပ်ကြီးဗလေရွန်းကအထူးလေးထားပြောဆိုခဲ့ပါတယ်။မြမအနာသိမှုကို EU ကအပြည့်အစုံပြောဆိုပြီးပြစ်တင်ရှုတ်ချထားတာပါ။ EUMS ဟာ EES ရဲ့ဖွဲ့စည်းပုံအတွင်းမှာပါရှိပြီးစစ်ဖက်ရေးရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတာပါ။ EUMS ရဲ့အခန့်ကဏ္ဍကတင်ကြိုသတိပေးချက်ထုတ်ပြန်တာအခြေအနေကိုစမ်းစစ်သုံးသပ်တာမဟာဗျူဟာစီမံကိန်းရေးဆွဲတာဆက်သွယ်ရေးနဲ့သတိနည်းပညာစနစ်ပိုင်းအမြင်သဘောထားပြုစုတာရေးကျင်ရေးနဲ့ပညာပေးရေးမိဖက်ပူပေါင်းဆောင်ရွက်မှုအထောက်အကူပြုတာလို့ဖြစ်တယ်လို့ EAS ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတရားဝင်ရွေးကောက်တင်မြှောက်ခံထားရတဲ့အရက်ဖက်အုပ်ချုပ်ရေးနဲ့အတူတည်ငြိမ်မှုနဲ့ဒီမိုကရေစီကိုပြန်လည်ထူထောင်မှုအရေးကြီးတယ်ဆိုတာကိုလည်းဒုဗိုလ်ချုပ်ကြီးဘလေးရွန်းကအခိုင်အမာပြောပါတယ်။ဒီထဲမှာငကိုကလေးကအကြက်တဲဆိုင်ပြီးသားမြမလူမှုစီးပွားအခြေအနေနောက်ထပ်ရိုးရင်းပျက်စီးမှာကိုရှောင်ရှားဖို့လည်းပါဝင်ပါတယ်။ဒီအတွက်သက်ဆိုင်သူအားလုံးနဲ့အတူနိုင်ငံရေးရဆွေးနွေးဖို့ဆိုတဲ့အမြင်ကိုရှေ့ရှုပြီးဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေဖြစ်ကြတဲ့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်အပါအဝင်နိုင်ငံရေးအရာတခြားထင်သိမ်းထားသူအားလုံးကိုပြန်လည်ပေးဖို့ဒုဗိုလ်ချုပ်ကြီးဘလေးရွန်းကမြန်မာစစ်အာဏာပိုင်တွေကိုတိုက်တွန်းပါတယ်။ကုလသမဂ္ဂထူးကိုယ်စားလှယ်ရှရနာဘူဂနာကိုဖြစ်နိုင်သမျှအစောဆုံးမြန်မာနိုင်ငံလာခွင့်ပြုပြီးသက်ဆိုင်သူအားလုံးနဲ့ညှိနှိုင်းခွင့်ပေးပြီးတော့ဆွေးနွေးပွဲဖြစ်မြောက်ရေးကြားဝင်လှုံ့ဆော်ခွင့်ပေးဖို့အထူးသဖြင့်အရေးကြီးတယ်ဆိုတာဒုဗိုလ်ချုပ်ကြီးဘလေးရွန်းကအလေးထားပြောဆိုခဲ့ပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553တုံညာလိုင်းဒိုမီတာ25 kHz 1780တုံညာလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့သတင်းမီဒီယာတွေကိုဖိနှိပ်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကအပြင်းအထန်ကန့်ကွက်လိုက်ပါတယ
်။ We have very strongly condemned the junta for the in many cases violent practices.
လမ်းမော်ထွက်ညီညာစွာဆန္ဒပြသူတွေကိုဖြစ်ရအများပြားမှာအကြမ်းဖက်ဖြိုခွဲတာနဲ့တီချာလွတ်လပ်တဲ့သတင်းထောက်တွေကိုဖမ်းဆီးတာအပါအဝင်သူတို့အလို့သူတို့လုပ်နေသူတွေကိုဖိနှိပ်နေတဲ့အပေါ်ကျွန်တော်တို့အပြင်းထန်ပြစ်တင်ရှုံချပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီလူတွေဟာသူတို့မှာရှိတဲ့အခွင့်အရေးအရာလှုပ်ဆောင်ကြတာကလွဲပြီးကျန်တာဘာမှလုပ်ကြတာမဟုတ်ဘူးလို့လည်းပြောခွင့်ရသူကဆိုပါတယ်။ငြိမ်းချမ်းတဲ့ဆန္ဒပြသူတွေတင်းထောက်တွေအရာဘက်လူမှုအဖွဲ့အစည်းဝင်တွေကိုစစ်ဖက်အုပ်ချုပ်ရေးကောင်စီကအကြမ်းဖက်နှိမ်နှင်းဖြိုခွဲနေတဲ့အပေါ်ကျွန်တော်တို့အင်မတန်စိုးရိမ်မိတယ်ဆိုတာပြောထားပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကပြောပါတယ်။လွတ်လပ်တဲ့သတင်းမီဒီယာ၅ခုဖြစ်တဲ့ DVB, Minima, 7 Days, မြန်မာနောင်းနဲ့ရန်ကုန်ခေတ်သစ်မီဒီယာတို့ရဲ့လုပ်ငန်းလိုင်စင်တွေကိုစစ်ဖက်အုပ်ချုပ်ရေးကောင်စီကတနင်္လာနေ့မှာရုပ်သိမ်းလိုက်တဲ့အပေါ်အမေရိကန်ကအခုလိုပြစ်တင်ရှုံချတာပါ။ဒီကနေ့နေ့လယ်ပိုင်းကလည်းရန်ကုန်ကမာရွတ်မြို့နယ်ကကမာရွတ်မီဒီယာသတင်းဌာနရုံးကိုစစ်ကားတွေနဲ့ရောက်လာပြီးအက်ဒီတာချုပ်ကိုနစ်တန်မောင်နဲ့တွဲဖက်တီထောင်သူကိုဟန်တာရိုကိုဖမ်းဆီးခေါ်ဆောင်သွားပြီးပစ္စည်းအတော်များများကိုလည်းသိမ်းယူသွားတယ်လို့မျက်မြင်သက်သေတွေကပြောတဲ့အကြောင်းအခင်ဖြစ်ရတဲ့နေစာသူတွေကပြောပါတယ်နာမည်ရင်းကိုမမောင်ထွေးခေါ်ကိုနေတန်မောင်ဟာလက်ရှိအချိန်ထိအမေရိကန်နိုင်ငံသားတဦးဖြစ်ပြီးဒီအပေါ်ရန်ကုန်မြို့အမေရိကန်တပ်ရုံးဘက်ကတုံ့ပြန်ချက်တစ်ခုခုချက်ချင်းထွက်မလာသေးပါဘူးအာနာသိန်းစစ်ကောင်စီဟာလွတ်လပ်တဲ့သတင်းမီဒီယာတွေကိုဖြိုခွဲနေတယ်လို့တင်းတင်းထောက်အများအပြားနဲ့အဖန်ခံထားပါတယ် မလေးရှားနိုင်ငံကနေမြန်မာနိုင်ငံသားတွေကိုမကြသေးခင်ကပြန်ပို့ခဲ့တဲ့အပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတရားစွဲဆိုခွင့်ရှောက်ထားတာကိုမလေးရှားတရားရုံးတစ်ခုကဒီကနေ့ခွင့်ပြုလိုက်ပါတယ်။ကွာလာလမ်ပူပဟိုတရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ကိုလူ့အခွင့်အရေးအဖွဲ့တွေရဲ့အကျိုးဆောင်ရှင်နေမြူစင်ယူကကြိုးဆိုပါတယ
်။ With this decision especially when the high court has found that an application such as
ဒီလိုရှောက်ထားချက်မျိုးဟာညီကမတ်တာမဟုတ်ဘူးစိတ်ဆိုးရမယ့်ကိစ္စမဟုတ်ဘူးမျောလင့်ချက်မဲ့ဒါမှမဟုတ်အထိပ္ပယ်မဲ့မဟုတ်တလို့အထူးသဖြင့်ပဟိုတရားရုံးကအခုလိုဆုံးဖြတ်လိုက်တာကြောင့်နောင်ဖြစ်လာမဲ့နေရပြန်ပို့တာရဲ့တရားဝင်မှုအပေါ်အပြည့်ပြည့်ဆိုင်ရာလူငင်းချန်တာခွင့်အဖွဲ့နဲ့ Asylum Access Malaysia လို့အစိုးရမဟုတ်တဲ့အဖွဲ့တွေကစောရကတက်နိုင်ခွင့်ရသွားတာပါပဲလို့အကျိုးဆောင်ရှင်းနေ News in News ကပြောပါတယ်တရားမဝင်ရောက်နေတဲ့ဆိုတဲ့မြန်မာနိုင်ငံသား1086ယောက်ကိုမြန်မာရေးသားတင်မောတုံးစင်းနဲ့ပြည်ကြက်လာမှာမလေးရှားအစိုးရကပြန်ပို့ခဲ့တာပါအဲ့ဒီလူတွေထဲမှာခလုံးခွင့်ရှောက်သားသူတွေနဲ့ကလေးငယ်တွေပါနိုင်နေဆိုတော့စိုးရင်ချက်ကြောင့်ပြန်ပို့မဲ့အစီအစဉ်ကိုဆိုင်းထားပေးဖို့လူခွေရင်အဖွဲ့တွေကရှောက်ထားခဲ့တဲ့အတွက်ပြန်မပို့ဖို့တရားရုံးကကြားဖြတ်အမိန့်တစ်ခုချမှတ်ခဲ့ပြီးတဲ့နောက်မှာပဲအစိုးရကပြန်ပို့ခဲ့တာပါကွာလာလမ်ပူပို့ဖို့တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ကြောင့်နေရပြန်ပို့တဲ့အစီအစဉ်တွေအပေါ်အပြည့်အဝစစ်ဆေးကြားနာမှုတွေလုပ်ခွင့်ရတော့မှာဖြစ်ပြီးလလောဆယ်ပြန်ပို့ဖို့ရှိတဲ့နောက်ထပ်မြန်မာနိုင်ငံသား114ယောက်ကိုလည်းတရားရုံးကြားနာမှုတွေပြီးတဲ့အထိပြန်ပို့လို့မရတော့ဘဲနေထိုင်ခွင့်ဆက်ပေးထားရပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ3ရက်နေ့စစ်သက်ကအာဏာသိမ်းချိန်ထိဆိုရင်မလေးရှားမှာနိုင်ငံရေးခလုံးခွင့်ရှောက်သားသူပေါင်း 35,400 ကျော်ရှိတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဂျပန်ဩစတြေးလျနဲ့အိန္ဒိယနိုင်ငံကောင်ဆောင်တွေတည်တင်းပါနောက်မှကြရင်တန်တမာရေးရာကိစ္စရပ်တွေကိုအွန်လိုင်းကနေအလို့သဘောတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒီဆုကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်တို့အစောဆုံးတောက်ကြနေလောက်မှဆွေးနွေးမဲ့ပုံရှိတယ်လို့နာမည်မဖော်လို့တဲ့ဂျပန်သတင်းရင်းမြစ်တွေကသတင်းဌာနတွေကိုပြောပါတယ်။နိုင်ငံကောင်းဆောင်ကိုယ်တိုင်ပါဝင်ကျင်းပမယ်လို့ခန့်မှန်းရတဲ့ဒီဆွေးနွေးပွဲဟာကွတ်လို့ခေါ်တဲ့လေးနိုင်ငံပါလုံခြုံရေးဆိုင်ရာဆွေးနွေးပွဲကို2009ခုနှစ်မှာစတင်ခဲ့တဲ့အချိန်ကလေးကပထမဆုံးကျင်းပတာဖြစ်ပါတယ်။အရှပစိဖိတ်ဒေသတွင်တရုတ်နိုင်ငံရဲ့ရန်လိုတဲ့လုပ်ရတွေတိုးလာနေတဲ့အပေါ်ဟန်ချက်ညီအောင်ထင်ကြီးရေး Quad ကိုဖွဲ့စည်းထားတာလို့လည်းရှုံများရရှိပါတယ်။တရုတ်နိုင်ငံကတော့သူ့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းချုပ်ဖို့ကြိုးစားမှုအဖြစ် Quad ကိုဖွဲ့ထားတာဆိုပြီးတော့ပြစ်တင်ရှုတ်ချထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ကာကွယ်ရေးဝန်ကြီး Lloyd Austin တို့ဂျပန်နဲ့တောင်ကိုရီးယားခီးစဉ်မစခင်ရပိုင်းအလိုမှာပဲလေးနိုင်ငံမှဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။January 20ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်အစိုးရကတာဝန်ယူပြီးတဲ့နောက်ပိုင်းအမေရိကန်ဝန်ကြီးတွေပထမဆုံးပြပကိုခီထွက်ကြမှာလည်းဖြစ်ပါတယ်။ Rubber Light တွေထုတ်လုပ်နေတဲ့မလေးရှားနိုင်ငံ Top Glove Company ကသူတို့စီမစနစ်တကျအတင်းအကျပ်အလုပ်ခိုင်းစီတာမျိုး January လထိမရှိဘူးဆိုတာတီးခြားလွတ်လပ်တဲ့အကြံပေးအဖွဲ့တစ်ခုကကောက်ချက်ချခဲ့ကြောင်းအင်ကာနေမှာပြောပါတယ်။သမကာလတစ်ခုအတွင်းကုမ္ပဏီတွေရဲ့ဘဏ္ဍာရေးရလဒ်တွေအကြောင်းလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံသူတွေလေလာသုံးသပ်သူတွေနဲ့တည်င်းဌာနတွေတယောက်ကြတဲ့ earnings call online ဆွေးနွေးပွဲမှာ top glove company ကအမှုဆောင်ညွှန်ကြားရေးမှူးလင်ချုံကွန်ကအဒီလိုပြောဆိုလိုက်တာပါအချံပေအဖွဲ့ကအတည်ပြုထားတဲ့ top glove company ကပြန်လည်ပြင်ဆင်ထားတဲ့လုပ်ငန်းဆောင်ရွက်မှုအစီအစဉ်တွေကိုအမေရိကန်တာဝန်ရှိသူတွေစီတင်ပြထားတယ်လို့လည်းပြောပါတယ် top glove company ဟာဆေးရုံစည်းကမ်းသုံးလက်အတွေကိုကမ္ဘာမှာအများဆုံးထုတ်လုပ်နေတာဖြစ်ပါတယ်ကြည့်ခဲ့တဲ့ဂျူလိုင်လတုန်းကတော့အတင်းအကျပ်အလုပ်ခိုင်းစရာရှိတဲ့ဆိုရဲဆွဆွဲချက်တွေကြောင့် Top Glove လက်အခမ်းကုမ္ပဏီတွေကထုတ်လုပ်ထားတဲ့လက်အိတ်တင်ပို့မှုတွေကိုအမေရိကန်အခောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကတားမြစ်ခဲ့တာဖြစ်ပါတယ
်။ချိန်တန်းရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်နန်းလောင်တို့ကြေညာခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့မတ်လ9ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေသူတွေရဲ့လုံခြုံရေးတပ်ဖွဲ့တွေကဖြည်သူတွေအပေါ်အင်အားသုံးနှိမ်နှင်းဖမ်းဆီးမှုတွေလုပ်နေပါတယ်။အခုလိုဖြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုချက်ချင်းရရမယ်လို့ American ပြည်ထောင်စုကထပ်ပြီးတော့ပြောကြားလိုက်ပါတယ်
။ The violence that security forces have inflicted on innocent Burmese civilians is abhorrent, it's repulsive.
အပြစ်မဲ့အရသာပြည်သူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရဟာထိတ်လန့်တုန်လှုပ်စရာယွန်ရှားစရာဖြစ်ပါတယ်ချက်ချင်းရရမယ်လို့အမေရိကန်ပြည်ထောင်စုကပြောထားပြီးသားဖြစ်ပါတယ်သူတို့ရဲ့အခွင့်အရေးကိုလေးစားဖို့နဲ့ဒီမိုကရေစီနီးလမ်းကျတင်မြှောက်ထားတဲ့အစိုးရလက်အာဏာပြန်ပေးဖို့အတွက်ငြိမ်းချမ်းချမ်းတောင်းဆိုနေတာကိုအကြမ်းဖက်တုံ့ပြန်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကတိတ်ကိုစိတ်ပြတ်တုန်လှုပ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတင်းနှလာနေတုန်းကပြောကြားခဲ့တာဖြစ်ပါတယ်ဒီမိုကရေစီနီးလမ်းကျရွေးကောက်ခံထားရတဲ့အစိုးရဖယ်ရှားခံခဲ့ရတဲ့က အရသာအစိုးရအပေါ်ထောက်ခံတဲ့ဆိုတာကိုလမ်းပေါ်ထွက်ငြင်းငြင်းချမ်းချမ်းဆန္ဒပြနေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းပြောထားရုံနဲ့မကပါဘူး။အဲ့ဒီလိုမျိုးငြင်းချမ်းစွာလမ်းပေါ်ထွက်ဆန္ဒပြနေသူတွေသတင်းထောက်တွေကိုအကြမ်းဖက်နှိမ်နှင်းဖမ်းဆီးနေတာတွေကိုလည်းအမေရိကန်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခဲ့ပါတယ်
။ We have voiced our strong concern for the fact that peaceful protesters, journalists, and other elements of civil society have been
ညဉ့်ကျစွာဆန္ဒပြနေကြသူတွေသတင်းတော့တွေလူမှုအခြေပြုအဖွဲ့အစည်းတွေအကြမ်းဖက်နှိမ်နှင်းခံနေရတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကအင်မတန်စိုးရိမ်နေဆိုတာကိုပြောထားပြီးသားဖြစ်ပါတယ်တော်တော်များများအာဏာသိမ်းထားသူတွေရဲ့အကြမ်းဖက်နှိမ်နှင်းတာတွေကိုခံနေရပါတယ်လို့သူကပြောသွားတာပါ EU ဥရောပသမဂ္ဂကစစ်တပ်ထိန်းချုပ်ထားတဲ့ဒီမြမစီးပွားရေးဥပိုင် limited နဲ့မြမစီးပွားရေး corporation တို့အပေါ်အရေးယူတံခတ်မှုတွေလုပ်နေသလို American အစိုးရအနေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုထိရောက်တဲ့တံခတ်ပိတ်ဆို့မှုတွေရှိသလားလို့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာ American နိုင်ငံသားရေးဌာနပြောခွင့်ရကိုသတင်းတောက်တယောက်ကမေးပါတယ်ဒါနဲ့ပတ်သက်လို့လည်းပြောခွင့်ရ Net Price ကအခုလိုတုံ့ပြန်ပါတယ
် We are always looking at ways that we can hold the junta to account forThe coup that they perpetrated for their anti-democratic actions.
Democracy နီးလမ်းမကျတဲ့လောက်ရက်ကိုအာဏာသိမ်းထားသူတွေကလုပ်ခဲ့တဲ့ကိစ္စအတွက်တာဝန်ခံမှုရှိမဲ့အရေးယူမှုတွေလုပ်ဖို့အမေရိကန်ကအမြဲတမ်းနီးလမ်းရှာဖွေနေပါတယ်လို့ပြောသွားတာပါ။ကနေဒါ၊ဗြိတိန်အပါအဝင်အမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတချို့၊မိတ်ဖက်နိုင်ငံတချို့ကသူတို့မူနဲ့သူတုံ့ပြန်ဆောင်ရွက်တာတွေလည်းရှိခဲ့တယ်။အမေရိကန်စီးပွားကူးသန်းဌာနကမြန်မာနိုင်ငံကိုပုတ်ကုန်ကန့်သက်ထိန်းချုပ်မှုအပြင်စစ်တပ်နဲ့ဆိုင်တဲ့လုပ်ငန်းတွေအပေါ်နောက်ထပ်တံခါးအရေးယူမှုနှစ်ခုကိုလည်းပြီးခဲ့တဲ့သတင်းမှတ်ထဲမှာပဲလုပ်ခဲ့တာကိုသူကထပ်ပြောပါတယ်။အာဏာသိမ်းတဲ့လောက်ရအတွက်အမေရိကန်ရဲ့တံခါးအရေးယူမှုတွေအထူးရောက်ဆုံးဖြစ်အောင်လို့ကမ္ဘာတဝန်းကမိတ်ဆွေနိုင်ငံတွေနဲ့တိုင်ပင်လုပ်နေတယ်။နောက်ထပ်လည်းအထူးရောက်ဆုံးအရေးယူမှုတွေလှုပ်သွားမဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။အခုလိုအမေရိကန်ကဆရာနာတိမ်းထားသူတွေကိုအရေးယူနိုင်မဲ့နီလန်ရှာနေချိန်မှာပဲရန်ကုန်တိုင်းရွှေပြည်သာမြို့နယ်ထဲမှာရှိတဲ့စုအတံမွေးဝမ်းကြောင်းသိပ်ပံရဲ့တာဝန်ခံကိုစော်မြတ်လင်းဟာအင်္ဂါနေ့ကူပြီးညတနားရီခွဲလောက်မှအဖမ်းခံခဲ့ရပြီးတော့ဒီကနေ့မနက်မှာတော့သူ့ရဲ့အလောင်းကိုလာယူဖို့အတွက်မိသားစုကိုအကြောင်းကြားခဲ့ပါတယ်။အခုလိုမျိုးဆရာနာပိုင်းတွေဖမ်းဆီးခေါ်ဆောင်သွားပြီးနိုင်ပိုင်းအကြမှာပဲတေဆုံးခဲ့သူဟာကိုစော်မြတ်လင်းအပါအဝင်နှစ်ယောက်ရှိပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခမောင်လတ်ဟာလည်းခုနှစ်ရက်နေအစောပိုင်းတုန်းကဖမ်းဆီးခံရပြီးတော့နိုင်ပိုင်းအကြာမှာပဲအလောင်းလာယူဖို့အတွက်မိသားစုကိုစစ်တပ်ကအကြောင်းကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာဒီလုပ်ငန်းလည်ပတ်နေတဲ့ 7 days မြစီမ DVB မြန်မာနောင်းနဲ့ခေတ္တမီဒီယာလုပ်ငန်းတွေရဲ့လုပ်ငန်းလည်ပတ်ခွင့်ကိုအာဏာသိမ်းထားသူတွေရပ်ဆိုင်းခဲ့ပြီးနောက်ကျမှာပဲဒီကနေ့မှာတော့တန်လျင်မှာရှိတဲ့မြစီမရုံးကိုစစ်တပ်ကဝင်ရောက်ရှာဖွေခဲ့ပါတယ်။အဲဒီမှာအဖမ်းဆီးမရှိခဲ့ပေမဲ့လှဲတန်းမှာရှိတဲ့ဒီကမာရွတ်မီဒီယာရုံးခန်းကိုစစ်တပ်ကဝင်ရောက်ရှာဖွေပြီးတော့အက်ဒီတာချုပ်ကိုမမောင်ထွေးခေါ်နေတန်မောင်နဲ့အက်ဒီတာကိုဟန်တာငိမ့်တို့ကိုဖမ်းဆီးခေါ်ဆောင်သွားပါတယ်။ကိုမမောင်ထွေးခေါ်နေတန်မောင်ဟာအမေရိကန်နိုင်ငံသားဖြစ်ပါတယ်။အခုလိုမျိုးအာဏာသိမ်းယူအုပ်ချုပ်နေသူတွေကသတင်းတောက်တွေလူမှုအခြေပြုအဖွဲ့ကြီးတွေအပေါ်နှိမ်နင်းနေတာမှနာယေးကူညီမှုအသင်းကိုတီထောင်တဲ့ဥကျော်သူနဲ့ဇနီးဖြစ်သူဒေါ်မြင့်မြင့်ခင်ဖေခေါ်ဒေါ်ရွှေစည်းကွက်တို့ကိုအလွန်ငွေတွေအလွဲသုံးစားလုပ်တယ်လို့ဆဆွဲသလိုအမှုတွေလည်းဖွင့်ထားပါတယ်။အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုအားပေးနေတဲ့အတွက်ဥကျော်သူကိုပုံမှပမြင်ဆောင်68,905ကာဂျီတို့နဲ့တရားစွဲထားတယ်လို့ဒေါ်မြင့်မြင့်ခင်ဖေကို905ကာဂျီနဲ့တရားစွဲထားပါတယ်။ပုံမှ68ကတော့ဆက်သွယ်ရေးဥပဒေဖြစ်ပြီးတော့905ကာဂျီကတော့တမရော်ပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပါတယ်။သူရဲ့မိဘနှစ်ယောက်လုံးဟာပြည်သူလူထုကယုံကြည်စွာလှူထားတဲ့ငွေနဲ့ဝတ္ထုပစ္စည်းတွေကိုဘယ်တော့မှကိုရေးကိုတာကိုချိုးအတွက်ငွေတပြားတစ်ချပ်ကိုမှအလွဲသုံးစားမလုပ်ခဲ့ဘူးလို့တမိဖြစ်သူကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာဒီကနေ့တုံ့ပြန်ပါတယ်။နိုင်ရေးကူညီမှုတပ်တန်းတစ်လျှောက်လုံးမှသူတို့ဟာလူအားအချိန်အားငွေအားစိုက်ပြီးတော့ငွေတပြားတစ်ချပ်မှမယူဘဲစစ်မှန်တဲ့ပရဟိတဇိတ်နဲ့သာပြည်သူအများပေါ်မှာအလုပ်ကျွေးပြုခဲ့တယ်လို့တမိဖြစ်သူကတုံ့ပြန်ထားပါတယ်။မြန်မာပြည်သူသုံးများတဲ့ Facebook လူမှုကွန်ရက်ပေါ်မှာလည်းနာယေးကူညီမှုအတင်းကဥကြော်သူနဲ့ဇနီးဖြစ်သူတို့ငွေကြေးအလဲသုံးစားလုပ်တယ်ဆိုရဲဆွဆွဲမှုတွေကိုမယုံဘူးလို့တော်တော်များများကရေးပြီးတင်နေကြပါလေ။အခုလိုမျိုးစစ်အာဏာသိမ်းမှုဆန့်ကျင်သူတွေ CDM နှုတ်ရှားနေကြသူတွေကိုအာဏာသိမ်းထားသူတွေကဖိနှိပ်ဖမ်းဆီးမှုတွေလုပ်နေပေမဲ့လည်းမြန်မာနိုင်ငံတည်းကမြို့တော်တော်များများမှာတော့ဆန္ဒပြပွဲတွေကိုဆက်ပြီးတော့လုပ်နေကြပါလေ။ဒါကတော့မန္တလေးမြို့ကဆန္ဒပြတဲ့အတံတွေဖြစ်ပါတယ်အလားတူဒဝဲဘိတ်နေပြည်တော် လွိုက်ကောမိုးညင်းရန်ကုန်စားတဲ့တခြားမျိုးတွေမှာလည်းဒီပြည်သူတွေဟာလမ်းပေါ်ထွက်ပြီးတော့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေကိုလုပ်ခဲ့ကြပါတယ်။လက်နက်ကင်လုံခြုံရေးတွေဘက်ကပြစ်ခတ်ဖြိုခွဲလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့မှာတော့စမ်းချောင်းမြို့နယ်ထဲမှာဒီလုံခြုံရေးတပ်ဖွဲ့တွေမင်းညာရုံးကပိတ်ဆို့ဖမ်းဆီးမှုတွေရှိခဲ့ပေမဲ့လည်းဒီကနေ့ရန်ကုန်မြို့အနှံ့လမ်းတွေပေါ်မှာဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့ပါတယ်။
ကျွန်တော်တို့အခုဆိုရင်ညာဘက်တော့မကောင်းကောင်းမအေးရဘူးကျွန်တော်တို့လမ်းထဲမှာဒီဆန္ဒပြနေတယ်ကျွန်တော်တို့လည်းကျွန်တော်လူငယ်တွေလည်းအများကြီးပဲသူတို့လည်းခက်ချင်မှာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့တော့မှကြောက်နေတည်မထွက်ပဲနဲ့ဆိုရင်ကျွန်တော်လူမျိုးအများကြီးရှိရင်ဒီအရှိအဟာကြီးအဆင်ပြေမှာမဟုတ်ဘူးအဲ့ဒါတော့ကျွန်တော်တနည်းကျွန်တော်မနာ22ရက်ရှိတယ်ဒီနေ့ဆိုတနည်းတိုင်းထွက်တယ်ဒါပေမဲ့ကျွန်တော်ပင်မန်းပြီဆိုတာကျွန်တော်ကြောက်ဆုံးသွားလို့ကြည့်ပြီးကျွန်တော်အပြန်တင်တာကျွန်တော်ဒီအောင်နာအောင်တောက်တာ
ဒါကတော့တာမွေမြို့နယ်ထဲမှာဒီဆန္ဒပြတဲ့သူတယောက်ကပြောခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာဒီ February 1ရက်နေ့မှာစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဆက်ပြီးတော့အဖမ်းဆီးတွေလုပ်နေတဲ့ထဲမှာနိုင်ငံခြားရေးဝန်ကြီးဌာနကအရာရှိတချို့ဒီကနေ့အဖမ်းဆီးခံရပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနရဲ့အတွင်းသတင်းတွေအချက်အလက်တွေပေါက်ကြားမှုကြောင့်ဆိုပြီးတော့အဖမ်းခံရတဲ့အကြောင်းကိုတော့မတ်ဆွန်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
နေပြည်တော်မှာနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတချို့ဖမ်းဆီးထိန်းသိမ်းခံရတယ်လို့ကနဦးသတင်းရရှိထားပါတယ်။ဒီကနေ့မနက်ပိုင်းမှာတော့နိုင်ငံခြားရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးဦးချန်းအေးကိုအရက်ဝတ်လူ6ယောက်ကနိုင်ငံခြားရေးဝန်ကြီးဌာနရုံးချုပ်ကနေမျက်နှာကိုစွပ်ပြီးတော့ခေါ်ဆောင်သွားတယ်လို့မျက်မြင်သက်သေတူဦးကပြောပြပါတယ်။
ဆောင်ရတော့ကြားရရပေါ့ကျွန်မ AC ပဲဘာမှချုံတော့ခါကြီးမရှိပဲခေါ်လာခဲ့ပြီးတော့ရှေ့ကအလုံကားမျိုးနောက်ကတော့ဒီလိုအဲ့လိုမျိုးပဲယူနီဖောင်းမှမပါဘူးအရွက်ပဲပေါ့နော်ဒါပေမဲ့လူပုံစံနဲ့ထားတော့မောင်းမောင်းနေဝင်တဲ့အချိန်မှာအဲ့ကြပါတွန်းတင်လိုက်တယ်လို့နေပြီးတော့တကားမပြင်ချင်တာသူတို့ခေါင်းကိုဆွတ်လိုက်သူချင်းရာသူကစီဒီယမ်ဆိုပြီးတော့မကြင်ညာဘူးဗျာဒါပေမဲ့စီဒီယမ်ကိုသူကထောက်ခံနေတယ်မှာတော့ပါမယ်လို့ထင်တယ်ဘာလို့လဲဆိုတော့သူကသူတည်းရင်တယောက်ထားရနေပြီးတော့မှအဒီတော့နေလိုက်ဘူးလေဟိုအလုံးထွက်သွားပြီးတော့အပြင်မှာနေနေတဲ့လူစီသူနဲ့ချိတ်ဆက်တွေရှိရတယ်အဲ့လိုမျိုးချိတ်ဆက်ရှိတော့သူတို့တချို့သတင်းတွေဘာတွေကိုဟိုဘောနော်အတွင်းသတင်းတွေပေါ့ချမှုနဲ့ပတ်သက်ပြောတင်ရရှိပြီးတော့ခေါ်ရလို့လည်းကျွန်တော်ကမြင်တယ်တရုတ်ကပ်ပိုင်လမ်းကိစ္စနဲ့ပတ်သက်ပြီးအစီအလုပ်တဲ့ကိစ္စလေးအဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းပေါ့ချလို့ဆိုပြီးတော့အစီအစီဝင်နေတယ်လို့ကြားရပို့ပါ
မျက်မြင်တွေ့တဲ့သူတူဦးရဲ့ပြောပြချက်ဖြစ်ပါတယ်။လုံခြုံရေးအရာသူ့ရဲ့အတန်ကိုပြုပြင်ထားရတာဖြစ်ပါတယ်။ဦးချန်းအေးကိုဘယ်နေရာကိုခေါ်သွားတယ်လဲဆိုတာကိုတော့အခုထက်ထိမသိရသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း CDM အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်း၁၁ဦးကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးထားပြီးရာဇသက်ကြီးပုံမှန်905ကာကြီးနဲ့နေပြည်တော်ဒက္ခဏသီရီမြို့နယ်တရားရုံးမှာတရားစွဲဆိုထားတာရှိပါတယ်။ဒီလူတွေဟာ February 18ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါသူတို့တွေကိုတော့လာမယ့် March 15ရက်နေ့မှာရုံးထုတ်သွားဖို့ရှိနေပါတယ
်အချိန်တိကျတော့မရဘူးဗျအဲ့15ရက်နေ့တော့ဟိုရုံးချင်းချက်ရှိတယ်ဆိုပြီးတော့တိုက်ပြင်မယ်ရှင်းနေရတယ်ပြောပါတယ်ဗျအတိပြုပါတယ်ဗျ15ရက်နေ့ဆိုတော့နေရတာလေသူတို့ကဒီအရင်တော့ကိုဗစ်ဆင်ဟိုထောင်ကိုကိုဗစ်ဆင်တာထားဖို့တက်ဆိုပြီးတော့ဇာယီနေနဲ့ရထားတာရှိရလေအဲ့ဒီကိုဗစ်စင်တာမှာသူတို့ထားတယ်လို့ပြောတယ်ခင်ဗျာ
ရာဇသက်ကြီးပုံမှန်905ကာကြီးနဲ့အမှုဖွင့်ဖမ်းဆီးခံထားရတဲ့နိုင်ငံခြားရေးဝန်ထမ်း11ဦးကတော့အမျိုးသား3ယောက်နဲ့အမျိုးသမီး10ယောက်တို့ဖြစ်ပါတယ်သူတို့ကိုတရားစွဲဆိုထားတဲ့ပုံမှန်905ကာကြီးဟာတပ်မတော်ကိုပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပြီးတော့ပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်အထိချခံရနိုင်ပါတယ်ရှင်
ဒါကတော့နိုင်ငံခြားရေးဝန်ကြီးဌာနအရာရှိတချို့ဖမ်းခံရတဲ့အကြောင်းမတ်ဆုမွန်ပြောပြခဲ့တာပါရှင်လက်ရှိဒီမြန်မာစစ်အာဏာသိမ်းမှုအပေါ်တရုတ်နိုင်ငံရဲ့သဘောထားကိုလူလူကြားမှာမကြေမနက်ဖြစ်နေကြပြီးတော့တရုတ်ဆန့်ကျင်ရေးလှုံ့ဆော်မှုတွေလည်းရှိပါတယ်။ကြောက်ဖြူနဲ့ယူနန်ပြည်နယ်အကြားသွဲတန်းထားတဲ့ဒန်းငွေပိုက်လိုင်းကိုဖျက်ဆီးပစ်ဖို့ဆိုတဲ့အထိဓာတ်ရိုက်ဒီသွဲဝိုက်လှုံ့ဆော်မှုတချို့လည်း Facebook ပေါ်မှာပြန့်နှံ့နေပါတယ်ရှင်။စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူအများအပြားရှိသလိုဒီဖမ်းဆီးခံရစဉ်မှာတေဆုံသွားသူတွေလည်းရှိနေပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ကစုအသက်မွေးဝမ်းကြောင်းသိပ်ပံကတာဝန်ခံဥဆောင်မြတ်လင်းဆိုရင်ညာပိုင်းတော့ကမှဖမ်းဆီးခံခဲ့ရပြီးတော့ဒီကနေ့မနက်မှာတော့တေဆုံသွားတယ်လို့မိသားစုကိုအကြောင်းကြားပါတယ်အပြည့်အစုံကိုကိုသားညုံဦးကဆက်ပြီးတော့ပြောပြပါမယ်ရှင
်အရသာစုအကူဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်ကဖမ်းဆီးနေတာပါမနေ့ကဆိုရင်လည်းရန်ကုန်မြို့ကစုအသက်မွေးဝမ်းကြောင်းသိပ်ပံကိုအာဏာပိုင်ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူ9ဦးထက်မနည်းရှိပြီးတော့ကျောင်းတာဝန်ခံဥဆောင်မြတ်လင်းကတော့ဖမ်းဆီးခံပြီးတဲ့နောက်တေဆုံသွားတယ်လို့နှိစက်သူတူကပြောပါတယ်
ကျွန်တော်တို့ဒီတော့ကညကဟိုတနာရီလောက်မှာဒီစုအတံမွေးအကြောင်းကိုစစ်သားဒီရဲကြီးဟိုကရောက်60လောက်ပေါ့နော်လာပြီးတော့ဝိုင်းနေတယ်ခင်ဗျာဝိုင်းပြီးတော့ဝိုင်းတဲ့အချိန်မှာဒီကင်းဆောက်နေတဲ့ကလေးကြီးရောက်နောက်အဲစုကျောင်းမှာကျောင်းလာတက်တဲ့ကလေးငယ်ကနေကျောင်းလာတက်တဲ့ကလေး3ယောက်ကိုသူတို့အရင်ဖမ်းတယ်သ တမ်းပြီးတော့အထဲမှာထပ်မှုရတဲ့ခါကျတော့အထဲမှာကဟိုចောင်းသူ12ယောက်17ယောက်လောက်ရှိသေးတယ်။အဲ့ဒီကလေးမလေးရေပြန်ပြောကြရတာကတော့ဒီစုသမွေရောင်းစိတ်ပင်တာဝန်ငယ်ဥဇော်မြင့်လင်းကိုသူတို့လာဖမ်းတာ။ဖမ်းတဲ့အချိန်မှာဥဇော်မြင့်လင်းကဟိုနောက်ဘက်အပေါက်ကနေပြီးတော့အိုဒရိုင်းကိုကြော်ပြီးတော့ဟိုသူရှောင်းတယ်။ဥဇော်မြင့်လင်းရဲ့နောက်ဆုံးအချိန်တွေကိုသိရတာအဲ့လောက်ပဲ။ရှောင်းလိုက်တဲ့ခါကျတော့ကျွန်တော်တို့ထင်တာတော့ဥဇော်မြင့်လင်းကတော့လွတ်သွားတယ်လို့ကျွန်တော်တို့ထင်တယ်။အဲ့နောက်ပိုင်းမှာတော့ဥဇော်မြင့်လင်းနဲ့ကျွန်တော်တို့အဆက်အသွယ်မရတော့ဘူး။အဲ့ဒီညနေဒီနေ့ညနေ3နာရီဝန်းကျင်လောက်ကျတော့ဥဇော်မြင့်လင်းရဲ့ဇနီးကိုဟိုအကြောင်းကြားလာတယ်ပြောတယ်။အကြောင်းကြားလာတဲ့ခါကျတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့စစ်သေးညိုင်မောင်းအစ်စစ်ရုံမှာစစ်စစ်ရုံမှာဗော်ဒီလာယူပါဆိုပြီးတော့အကြောင်းကြားတယ်အကြောင်းကြားတော့အခုဥစ္စာမြင်းလေးတို့ဇနီးတွေအဖွဲ့တွေသွားပြီးတော့ယူတဲ့အခါကျတော့သူတို့ကဗော်ဒီကိုကြည့်လို့ပဲရမယ်မနေ့ကမှတည်ပါတယ်မနေ့ကတည်လို့ရမယ်ပေါ့ဗော်ဒီကိုထုတ်မပေးသေးဘူးဟုတ်ကဲ့ခင်ဗ
ျမနေ့ကဝင်ရောက်ဖမ်းဆီးခဲ့တဲ့စုအသက်မွေးဝမ်းကြောင်းတိတ်ပံကကွန်ပျူတာဖုန်းစတဲ့ចောင်းသုံးပစ္စည်းတွေကိုလည်းအာဏာဝင်တွေကယူဆောင်သွားတယ်လို့ចောင်းတဲ့နီးစပ်သူတူကပြောပါတယ်ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေဒီကနေ့အထိနိုင်ငံအနှံ့ကြီးထွားနေတယ်လို့လှုပ်ရှားမှုတွေတွင်ဖမ်းဆီးခံရသူတွေတစ်ဆုံးသူတွေနဲ့ထိခက်ဒဏ်ရာသူတွေလည်းအများပြားရှိနေတာပါဒီကနေ့နေ့လယ်ပိုင်းကလည်းဘိမ့်မြို့မှာအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာဝင်တွေကဖြိုခွင်းပြီးတော့လူပေါင်း60နီးပါးဖမ်းဆီးခဲ့တယ်လို့ဗိတ်ဒေသခံတူကပြောပါတယ
်သူမနေရာတော့မှဖမ်းခံရတယ်လို့ကြားတယ်တနေရာကွတ်တက်တော့မှဒီဘိမင်းရဲ့ကွတ်တက်ရနဘိမင်းရဲ့ဒီမျိုးတက်ထမှာပေါ့ဒီနေရာပေါ့ဟုတ်ကျိုးသားအလုံး60ဝန်းကျင်လောက်ရှိတယ်လို့ကြားတယ်ဟုတ်အမျိုးသမီးတွေရောအခုမျိုးသားအလုံးဟိုအခုတချို့တော့ပြန်လို့လာပြီခုနကကျွန်တော်ဒီတလောက်ပေါ့နော်ကြားတလောက်ကတော့ဟိုတက္ကသိုလ်ကျောင်းသူတွေ73ဦးတော့ပြန်လို့လာပြီမျိုးသားနှစ်ဦးလောက်လာကြားတယ်ဒါပေမဲ့ကျန်တဲ့မျိုးသားတွေကတော့ထောင်ခါတိုင်းပူလိုက်တယ်လို့ကြားထောင်ပူလိုက်ဆိုတော့ဒီမှာကြီးလိုက်ဆိုတော့သူတိတ်တော့မလို့လောက်တော့ခင်ဗျာဒါပေမဲ့အမျိုးသမီးတွေကြည့်ရလို့ကြားဒါပေမဲ့သူတွေကြားတော့ကျွန်တော်လည်းသိသိရောမသိသေးဘူးဒါကြံသေးတယ်ဆိုတဲ့အပေါ်ပေါ့နော်ဟုတ်
ဒါအပြင်ကချင်ပြည်နယ်မိုးညင်းမြို့နယ်မှာလည်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရသူတွေရှိတယ်လို့မိုးညင်းဒေသခံတူကပြောပါတယ
်ဟုတ်ကဲ့ရှိပါတယ်ဖမ်းဆီးခံသူယောက်ျားလေးတူမိန်းမကြီးတူရှိရတယ်လေလေးတူဟုတ်တယ်ဗျာနှစ်ယောက်ပဲဖမ်းခံရတယ်ဟုတ်အခုကတော့ဒီရှိနေဒီဖွဲ့ရနေဒီဟိုမှာဒီဖမ်းဆီးခံထားတဲ့လူနှစ်ယောက်ကိုလွတ်မြောက်ဖို့အတွက်တတ်နိုင်လို့တော့ကြိုးစားနေလုံမယ်လူစုခွဲပြီးတော့လည်းဒါလိုက်ထမ်းတာတွေရှိရပေါ့နော်အိမ်မကြီးလိုက်ခိုးနေရတဲ့ဘဝတပတ်ပိတ်ပြီးအောင်မှထားနာရီတော့ရှိရပြီ
။ဆရာနာရှင်စက်ကြီးလှူရှောင်းမှုတွေကြီးထွားလာနေတဲ့ရန်ကုန်မန္တလေးနေပြီးတော့မွန်ပြည်နယ်ချင်းနဲ့တခြားတိုင်းနယ်ပြည်နယ်တွေမှာလည်းဒီဆရာနာရှင်စက်ကြီးလှူရှားသူတွေဖမ်းဆီးခံနေရတာတွေရှိနေပါတယ်။ဖမ်းဆီးခံရသူတွေတချို့ကိုအာဏာပိုင်ဘက်ကပြန်လွှတ်ပေးတာတွေရှိပေမဲ့ဒီလှူရှားမှုတွေအတွင်းဒီကနေ့ထိဖမ်းဆီးခံထားသူပေါင်း1600နီးပါးရှိတယ်လို့မြန်မာနိုင်ငံနိုင်ငံရေးကျင်းသားကုညီဆောက်ရှောက်ရဲ့အသင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဒါကတော့ကိုသားညင်ဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးအခြေအနေတွေဖြစ်နေချိန်မှာပဲဒီဆက်အနာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြသူတွေကိုလည်းလက်နက်ကင်လုံးချုံရေးတွေကနှိမ်နင်းနေပါတယ်ခရီးပြည်နယ်လွိုက်ကိုမြို့မှာဖြိုခွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတော်တော်လေးများတဲ့အကြောင်းကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပို့ပါတယ်ရှင
်လွိုက်ကိုမြို့တွင်ဒီကနေ့ဆန္ဒပေါ်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရဘာကြီးတွေနဲ့ပြစ်ကတ်နှိမ်နင်းခဲ့တယ်လို့တပိုက်မှာပါဝင်ခဲ့တဲ့လူငယ်ခေါင်းဆောင်လူကပြောပါတယ
်ကျွန်တော်တို့မြို့ပေါ်နဲ့ကိုရဲရဘာကြီးနဲ့ပြည့်တယ်ဆက်ဆိုင်ရာရက်ွက်နောင်ရက်ွက်မှာစီမီးဘတ်ဒီအိမ်မှာကျွန်တော်ခုခုနေတောင်းနေနောက်ဆုံးတော့ကျွန်တော်ရရှိခွဲတာဗောလေ
ဒီနေ့တပိတ်ဖြိုခွင်းမှုအတွင်းထိခိုက်မှုတွေရှိနေတယ်လို့လဲတပိတ်ကော်မတီဝင်ဒူးကဆိုပါတယ
်လက်ရှိတရားတော်ကတော့ဖန်စီခံရမှုကတော့ကျွန်တော်ဦးကတော့မရောက်ရတယ်ဒါပေမဲ့သူအားနဲ့တင်ပြီးဝန်ရံစီးမှာအဲ့ဒါကိုသူပြန်လုပ်ပြီးခဲ့တယ်ထိခိုက်တယ်ရမှုကတော့ကျွန်တော်ပြန်အယောက်20နဲ့30ကျားရှိနေတယ်ကျွန်တော်တပိတ်ကော်မတီကိုအကြောင်းကြားလာတဲ့20ဝန်းကျင်လောက်ရှိတယ်
ဒီကနေ့မနေ့လွိုင်ကော်မြို့မှာစစ်အာဏာသိမ်းတာကိုစတင်တဲ့အဖွဲ့အစုံတပိတ်ဥယျာဉ်ထောင်ကျော်လောက်ဆန္ဒပြခဲ့ကြတာပါ။ကြရားပြည်နယ်တွင်တပိတ်တိုက်ပွဲတွေမှာထူးခြားချက်တစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေသရော်များများတပိတ်စစ်ကြောင်းတွေမှာပူပေါင်းပါဝင်လာကြတာပါ။ဖေဖော်ဝါရီလ10ရက်နေ့ကနေဒီကနေ့ထိလူစုဆန္ဒဖော်ထုတ်မှုဖြစ်စဉ်တွင်ရဲအင်အား180ဦးပူပေါင်းပါဝင်လာကြတယ်လို့အဆိုပါပူပေါင်းလာတဲ့ရဲတွေကိုပြည်သူတွေရဲ့အကူအညီနဲ့ဘေးလွတ်ရာကိုပို့ဆောင်ထားတယ်လို့ကျောင်းသားတပိတ်ကော်မတီဝင်ဒူးကဆိုပါတယ်။
အခုချိန်မှာတော့ကျွန်တော်တို့အလုံးပေါင်းလိုက်မယ်ဆိုရင်180လောက်ရှိပြီ။တရားခင်ပေါ့နော်။ဒီသုံးရက်အတွင်းမှာတော့တရားဟို9ရက်10ရက်ထပ်တူလာတော့180ဝန်းကျင်ရှိပြီ။ဒီနေ့လက်ရှိမှာလည်းခြားလို့ရှိတော့စီဒီအမ်လေးရှိပါဘူး။လက်ရှိ CDM မှာပေါ်နေတဲ့ရေသဖက်ဝန်းကျင်ရတော့ကျွန်တော်တို့တနက်ဆုံးလုံးလုံချောင်းနေမှာကျွန်တော်တို့ထားထားပေးတယ်
ဒီဝိုင်လာတရနေ့မှာတမတော်ကနေနိုင်ငံတော်အာဏာအယက်ရက်ကိုထိမ့်သိမ်းလိုက်ပြီးနောက်မှာမြန်မာနိုင်ငံနေရာသရော်များများမှာဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်လာနေသလိုဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတောက်နိုင်ကွန်းအိမ်ဖြစ်ပါတယ်ရှင်
ကရားပြည်နယ်မှာလည်းဒီဆေးအုပ်ချုပ်ရေးကောင်စီကိုစတင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနေ့ကအနှံ့မှာဖြစ်ခဲ့ပါတယ်။တချို့နေရာတွေမှာတော့လက်နက်ကင်တပ်ဖွဲ့တွေရဲ့ပိတ်ဆို့တားဆီးတာကိုခံရပါတယ်။အကြောင်းစုံကိုပြောရေးသတင်းတော်မအေးမှာကပြောပြပါမယ်ရှင်။ပြည်ပနယ်ဖက်အံကော့ဂရိတ်နဲ့ဗဟုတိုင်းနဲ့ကပ်နေတဲ့ကြောက်ကြီးတနင်္လာရီတိုင်းတဝဲနဲ့ကလျက်ရှိနေတဲ့မြို့နယ်တွ 尿底多的阿萨兰马西拉到兰州兰州的开的车子的高贵长白嘛高贵长白就是说兰马丹后边的开过牛的高贵牛的没给我那个我们那个地铁里面的那个大汉少年去的过来少年大概说你们那个我那些不成咱们要领牛的我们哎呦个其他城里啊，都是按你比较啊，低价比较啦，都城里啊，我老弟弟去购买要去城里啊，我来等那二爷的，家里老舅爷，老舅爷在会议室的，我爷那在家里把我那老舅爷，我在会议啊，要来看见我来老舅那当时看啊的，他妈的我三天五夜去回家里了，没洗都没洗过，当时看啊就洗的，什么都要吃多嘞，着急没有那天嘛洗的。这有啊，欧洲可能是过喏，哎，这欧洲可能是的嘛，有啊，往那些老家地大城里过喏，哎，地大城里啊，哎呀，在那头跑嘞，都就往伊这个咯，开门子啊，咯，东厂米不拉老过喏，都啊，那里咯，有啊，都有啊，地大里咯，牛牛婆，着急牛婆都去在在那边路边咯，拉嘞看着咯，哦。
စစ်တပ်ဘက်ကညှိနှိုင်းလာရှိတယ်လို့လည်းဆိုပါရယ်လက်ရှိမှာတော့စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းကရင်ပြည်နယ်မှာပြစ်ခတ်မှုဖမ်းဆီးမှုတွေအနည်းငယ်သာရှိပေမဲ့တေဆုံးတာမျိုးတွေတော့မရှိသေးပါဘူးရှင်
။ဒါကတော့ VOA သတင်းတော်မအေးမှသတင်းပို့တာဖြစ်ပါရယ်ရှင်။အခုလိုမျိုးဒီမြန်မာနိုင်ငံထဲမှာဆေးရနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်နေချိန်မှာမြန်မာနိုင်ငံဘက်ကနေပြီးတော့နေဆက်ကြော်လာသူတွေဝင်လာရင်ဓာတ်ဆီးဖို့အတွက်အိန္ဒိယပြည်ထရေးဝန်ကြီးဌာနကနေဆက်အခြေစိုက်လက်နက်ကန်တပ်ဖွဲ့တွေကိုညွှန်ကြားချက်ထုတ်ထားပါတယ်။ဒါနဲ့ပတ်သက်လို့ကိုဇော်ဝင်းလှိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံကရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနိုင်ငံဘက်ကိုတင်းရှောင်ခိုးလုံလာတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအိန္ဒိယနိုင်ငံဗဟုအစိုးရရဲ့ပြည်ထရေးဝန်ကြီးဌာနကနေဆက်လှုပ်ရှားအာတန်ရိုင်ဖယ်ခေါ်အိန္ဒိယလက်နက်ကန်တပ်ဖွဲ့တွေကိုညွှန်ကြားလိုက်တာပါ။ဒီညွှန်ကြားချက်မှာတော့တရားဝင်ဗီဇာနဲ့ခီးတောင်းလာခွင့်မရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့အိန္ဒိယနယ်မြေကိုလုံးဝအဝင်မခံဖို့ပါရှိတာဖြစ်ပါတယ်။ဒီညွှန်ကြားချက်နဲ့ပတ်သက်ပြီးညူဒေလီမြို့မှာဒုက္ခသည်အဖြစ်နေထိုင်တဲ့မြန်မာနိုင်ငံကဥညွထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်မြင်တာတော့သူတို့ကတော့ဗော်ဂျစ်ကန်ဒီတော့ကလို့တော့ဖြစ်မှာမဟုတ်ဘူး။ဘိုးဆိုးရဒီ BJP သူ့ရဲ့တက်လာပြီးတယ်ပေါ့လေ။နောက်ထပ်ဒုက္ခသည်တွေဝင်လာတာကိုမကြိုက်ဘူးပေါ့ဗျာ။ဒလော့တွေရှိနေတာကတော့ရင်းညာပါဝင်ကျွန်တော်တို့ကသူကပြန်ဖို့ကိုစဉ်းစားနေတာ။နောက်တော့အများကြီးရောက်လာမှာဘယ်လိုလဲပေါ့ရှိတယ်။ကျွန်တော်မြင်တာတော့ဗျာအဲ့လိုဒီအကြီးဆုံးဒီမိုကရေစီနိုင်ငံအနေနဲ့ရောအိန္ဒိယချင်းနိုင်ငံအနေနဲ့ရောလူသားချင်းစာနာတဲ့အရှုံးအဝါတွေတော့နည်းနည်းတော့စဉ်းစားတော့စဉ်းစားပြင်တယ်လို့ထင်တာပေါ့ဗျာ။ဘာလို့ဝင်လာရင်လုံးဝကြီးပြိတ်ထားတာမဟုတ်ဘဲနဲ့ယာယီအားဖြင့်လည်းတော့ဘလုံးဝင်ပြီးလို့တော့လူတွေ
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကာလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်လာသူတွေကိုရာဂျစ်ဂန္ဒီဦးဆောင်တဲ့ Congress အင်အစိုးရကလက်ခံထားခဲ့တာပါ။လက်ရှိမှာတော့အိန္ဒိယနိုင်ငံမှာ BJP ပါတီကအာဏာရရှိနေတာဖြစ်ပါတယ်။ New Delhi ရောက်မြန်မာဒုက္ခသည်တွေအနေနဲ့ကတော့လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအိန္ဒိယအစိုးရအနေနဲ့အချက်၄ချက်ကိုဆောင်ရွက်ပေးဖို့မေတ္တာရပ်ခံဖို့စီစဉ်နေကြောင်းလဲဥညိုထွန်းကဆက်ပြောပါတယ်။
ကျွန်တော်ကတော့ဆန္ဒပြတယ်ဆိုလို့ရှိရင်တော့ဒီဝန်ကြီးချုပ်ရုံးကိုပ ကျွန်တော်တို့ထုတ်ပြန်ညင်ညာတဲ့ statement တွေပဲပို့တာလို့ရှိတယ်ကျွန်တော်တို့အဲ့လိုမျိုးပါဖို့တော့စဉ်းစားနေတယ်လောလောဆယ်စေစောအနာသိမ်းထားတော့မထောက်ခံဘူးပေါ့ဗျာနောက်တစ်ခုကတော့ကြံတဲ့နိုင်ငံကြီးတွေလိုပဲသူတို့နဲ့ကိုယ်ပေါင်းဆောင်ရတာကိုမလုပ်ဘူးနောက်တစ်ခုကစီရင်နဲ့ပတ်သက်ပြီးတော့ကိုယ်ပေါင်းဆောင်ရနေတာဒီစစ်လက်နဲ့ဒီထောက်ပံ့နေတာကိုရပ်ဆိုင်းထားဘူးကျွန်တော်ဆုံးတော့အတန်းမှမနေနိုင်လို့ထွက်ပြေးလာတဲ့လူတွေကိုပုံဝင်ပေးဖို့အထောက်ပံ့ပေးဖို့ဆိုတာအဓိကအဲ့ချက်တွေပဲကျွန်တော်တို့တောင်းဆိုမှာတော့တောင်းဆိုရဆိုရတဲ့လိုမြစ်တာရခံနေလို့စဉ်းစားထားတာပဲ
မြန်မာနိုင်ငံချင်းပြည်နယ်နဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကတော့မြန်မာဘက်ကနေအိန္ဒိယဘက်ကိုထွက်ပြေးလာကြသူတွေကိုယာယီခိုလုံရေးဆောင်ရွက်ပေးသွားဖို့ရှိနေကြောင်းပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထန်ငါကရိုက်တာသတင်းဌာနကိုပြောဆိုထားပါတယ်မြန်မာနိုင်ငံကချင်းပြည်နယ်စကိုင်းတိုင်းတို့နဲ့ဆက်ဆက်နေတဲ့မဏိပူရပြည်နယ်ရဲ့အခြေအနေနဲ့ပတ်သက်လို့ကတော့မဏိပူရပြည်နယ်မြို့တော်အင်ဖာမှာနေထိုင်နေတဲ့ကိုသိန်းကအခုလိုတုံ့သက်ပြောဆိုပါတယ
်မီဇိုရမ်နဲ့မတူတာကမဏိပူရDGP အစိုးရပဲမဏိပူမှာခုနမီဇိုရမ်ကတော့သူက MNF အစိုးရဖြစ်နေအဲ့တည်းဒီမှာကျတော့ဘုံစိုးရရဲ့ policy ကိုသူကလည်းဒီပြောက်ရမဲ့သဘောရှိအဲအစိုးရအနေနဲ့လက်မခံရင်လည်းဒီကဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်လူမျိုးစုတွေကလက်ခံတယ်လို့ပြောရင်လည်းလူမျိုးစုတွေကသူ့ဧရိယာမှာသူလက်ခံနိုင်တယ်
အိန္ဒိယနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဗဟိုအစိုးရပြည်내အစိုးရဆိုပြီးသတ်မှတ်ထားရမှာမဏိပူရပြည်내ကဗဟိုအစိုးရနဲ့ပါတီတစ်ခုတည်းဖြစ်ပြီးမီဇိုရမ်ပြည်내ကတော့ပါတီမတူတာကြောင့်ကွဲလွဲနိုင်ကြောင်းမဏိပူရပြည်내ကနေဆက်ဧရိယာတွေဟာမီဇိုဇိုမီကူကီစတဲ့လူမျိုးတွေကအများစုနေထိုင်တာဖြစ်တာကြောင့်သူတို့ရဲ့ဆုံးဖြတ်ချက်ကအဓိကကျနိုင်ကြောင်းပြောဆိုတာပါအိန္ဒိယနိုင်ငံနယူးဒေလီမြို့မှာလောလောဆယ်မြန်မာနိုင်ငံကတိုင်းရင်းသားဒုက္ခသည်3000လောက်နဲ့ဂျမ္မူကရှမီးရနဲ့ဟိုက်ဒရာဘတ်စတဲ့ပြည်နယ်တွေမှာရိုဟင်ဂျာခေါ်ရခိုင်ပြည်နယ်ကဒုက္ခသည်2000လောက်နေထိုင်နေသလိုနေဆက်ပြည်နယ်တွေဖြစ်တဲ့မီဇိုရမ်နဲ့မဏိပူရပြည်နယ်တွေမှာလည်း1988ခုနှစ်ဒီမိုကရေစီလှုပ်ရှားမှုအပြီးရောက်ရှိနေထိုင်တဲ့ကျောင်းသားမိသားစုတွေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာ
American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow View in Myanmar Wine ပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် View in Myanmar Wine YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့မလ9ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်တနင်္လာနေ့ညတော့ကဒီရန်ကုန်မြို့ရဲကစမ်းကြောင်းမြို့နယ်ထဲမှာလမ်းတွေကိုလုံခြုံရေးတွေကပိတ်ဆို့ထားခြင်းဆန္ဒပြသူတော်တော်များများပိတ်မိနေခဲ့တဲ့အတွက်လုံခြုံရေးတပ်တွေရုတ်သိမ်းပေးဖို့အတွက်နိုင်ငံတကာကချက်ချင်းတောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်တက်တဲ့ရဲကဖြိုခွဲချိန်မှာဒီပိတ်မိနေစဉ်လူတချို့ကိုကူညီပေးခဲ့တဲ့ဒေသခံတွေလည်းရှိပါတယ်။ဒါဟာသမိုင်းမေတာဝန်ကိုထမ်းဆောင်တာဖြစ်ပြီးတော့နောက်ထပ်ဖြစ်လာရင်လည်းထပ်ပြီးတော့ကယ်အောင်မှာပဲလို့ဒီနေ့လာနေညာတော့ကကိုရိုင်းကူညီခဲ့သူဒေသခံတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။လုံခြုံရေးအရာအမည်မဖော်လိုတဲ့ဒီစမ်းကြောင်းဒေသခံကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဆက်သွယ်မေးမြန်းခဲ့ပြတာကျေးဇူးတင်ပါတယ်။ပထမဦးဆုံးမနေ့ကညနေပိုင်းအစောပိုင်းအချိန်လေးအရင်ဆုံးရှင်းပြပေးပါလား။
ဟုတ်ဟောကျွန်တော်တို့ကဒီစမ်းချောင်းမှာဆိုရင်ကျွန်တော်တို့ကကျွန်းတော်ဘက် channel ဟိုဘက်ဒီဘာကရဘက် channel ပေါ့နော်စမ်းချောင်းအဲ့လိုမျိုးဟိုခွဲထားတာရှိရပေါ့နော်ကျွန်တော်ကတော့ကျွန်းတော်ဘက် channel မှာနေရလူဆိုတော့ဒီ အဲ့နေ့ကကျွန်တော်တို့မျိုးသမီးဖွဲ့တည်နောက်ဒီတိုင်းဒါလူမျိုးပေါ့နော်အဲဒီလူမျိုးပေါင်းစုံတပိတ်အဲအဲ့အရာတွေနဲ့တို့ဒီထမိန်အလန်ထူပြီးရောပေါ့နော်ဆန္ဒပြကြဆိုဆန္ဒပြတော့အရင်လိုလိုပဲသူကဆန္ဒပြတဲ့ဟာကိုလာဖြိုခွဲတယ်ပေါ့နော်ပုံမှန်ဆိုရင်တော့ဖြိုခွဲပြီးွားရင်တို့လည်းဒီညနေဆောင်ရင်တို့လည်းပြန်ကြရတာပေါ့နော်ဒါပေမဲ့ဒီအဲ့ဒီမှာတော့ကျွန်တော်တို့တတိထားမိတာညနေဆောင်လည်းတို့မပြန်လူရင်အားထတ်တိုးလာတယ်ပေါ့နော်ထတ်တိုးလာတဲ့ခါကျတော့အဲအဲ့ရုံးကဒီလမ်းနေတီးတီးမှာပေါ့နော်ဒီကျွန်တော်လမ်းနောက်ဒီညောင်တုံးလမ်းအဲ့လိုမျိုးလမ်းနေပေါ့နော်လမ်းတွေရှိရဲ့အဲ့လမ်းတွေထဲမှာလည်းဆန္ဒပြတဲ့လူငယ်တွေအမျိုးသမီးတွေအဲ့လိုအများကြီးပဲအဲပိတ်မိသွားတဲ့အနေအထားဖြစ်သွားတယ်။နောက်သူတို့ပုံမှန်ရဆိုသူတို့ကစုပ်ပေးရမှာပေါ့နော်။မစုပ်ဘူး။သူတို့အဲ့ဒါကိုပိတ်ဖမ်းမယ်ဆိုတဲ့ပုံစံလိုမျိုးအဲဖြစ်လာတာပေါ့နော်။ထူးထူးခြားခြားအနေနဲ့။အဲ့တော့6နာရီကျော်လောက်ကတည်းကသူတို့ကအဲ့မှာအားတွေနောက်ထပ်စစ်ကားတွေထပ်ရောက်လာတယ်။နောက်လိုလမ်းထိပ်တိုင်းမှာပေါ့နော်စစ်ကားတွေအဲ့လိုမျိုးချထားတဲ့ဟာမျိုးလေးတွေကျွန်တော်တို့စာပြီးတွေ့လာရတယ်ပေါ့နော်။
ဆိုတော့သူတို့ကဟိုအစောပိုင်းဆန္ဒပြတဲ့လူတွေကိုခွဲလိုက်တယ်ခွဲလိုက်တဲ့အခါမှာဆန္ဒပြတဲ့လူတွေကကြီးကြရတယ်အဲ့ဒီလိုအခြေအနေဖြစ်သွားတာပေါ့
ဟုတ်တယ်ဟိုဟာသူတို့ခွဲပြီးတော့ပုံမှန်ဆိုကျွန်းတော်လန်းဒီဘာပြမိသားထိပ်ဘက်ကနေသူတို့ခွဲတယ်လीနော်ခွဲပြီးတော့ဒီဘက်အတွင်းပိုင်းအထိဝင်လာတယ်ဝင်လာပြီးတော့သူတို့နေဘက်ဘာဟိုလန်းဒီလန်းပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့သူတို့ပြန်သွားပေါ့နော်ဒီတစ်ခါတော့သူတို့ကအဲ့မှာတစ်ခါတည်းလန်းထိပ်ဒီမှာသူတို့ကအဲ့လိုစခန်းချလိုက်တယ်လို့မျိုးပေါ့နော်အဲ့လိုမျိုးဖြစ်သွားတယ်အဲ့လိုအနေထားဖြစ်သွားတယ်နောက်ဟိုလမ်းဘက်မှာလည်းတို့အဲ့လိုမျိုးဟို꽈စီလောက်ကနေပေါ့နော်ထပြီးတော့ပိတ်လိုက်တယ်နောက်ဒီဟိုလမ်းဒီဘက်မှာစီဆိုင်ရှိရစီဆိုင်ရှိမှာဆိုရင်တို့စစ်ကားနဲ့လမ်းကိုပိတ်လိုက်တာပေါ့နော်အဲ့ကလေးကလမ်းပိတ်လိုက်တယ်နောက်ရက်ွက်ထဲကလူတွေကိုလည်းအပြင်ပေးမထွက်တော့ဘူးအဲဒီအပြင်ကလာတဲ့လူတွေဆိုရင်လည်းဟိုပေးမဝင်တော့ဘူးပေါ့နော်အဲ့လိုအနေထားဖြစ်သွား
ဆိုတော့ဆန္ဒပြတဲ့လူတွေကအဲ့လိုအတင်းလိုက်ခွဲတဲ့အခါကျတော့ရက်ွက်ထဲဝင်ပြေးအိမ်တွေကလည်းဖွင့်ပြေးအဲ့ဒီပုံမှာပုံကြအဲ့လိုဖြစ်သွားတာပေါ့
ဟုတ်တယ်ဟိုသူဆိုင်ရဆိုင်ရပေါ့နော်ကိုအဲ့ရက်ကွက်ထဲကအိမ်နေပုံမှာဟိုအိမ်နေကလည်းအလုံးနှီးပါပါပဲအကုန်လုံးဟိုပြေးဝင်ကြပေါ့နော်အိမ်နေကလည်းအဲ့လိုအဲဒီလက်ခံပြီးရပေါ့နော်သူတို့အဲဘူလိုပြောမယ်ကူညီပေးတာပေါ့ဒါကပုံမှန်ဖြစ်နေကြဖြစ်ရဖြစ်စင်ပဲအဲ့တော့အဲ့လိုပဲပြီးတော့လက်ခံလိုက်ကြတာပေါ့
ဆိုတော့အဲ့ဒီအချိန်မှာကိုကိုတိုင်ကဘလူကြုံလိုက်တာပါလဲကိုကိုတိုင်ကဘလူပါဝင်လိုက်တာပါလဲ
ကျွန်တော်တို့မှာလည်းအခန်းထဲမှာလည်းအလိုပဲဒီတက်လာတဲ့လူတွေပေါ့နော်အဲ10ယောက်ကျော်လောက်ကိုကျွန်တော်တို့ဟိုလက်ခံထားတဲ့အနေထားပေါ့နော
်ကိုယ်တိုင်ကဒီလိုမျိုးဟလာအန်ဒီရဲ့ကြနိုင်နေကိုယ်ကိုယ်တိုင်ဘေးတွေ့နိုင်နေဆိုတဲ့အခြေအနေရှိတဲ့အောက်မှာပဲဘယ်လိုစိတ်အခံမျိုးနဲ့ဒီလိုကူညီဖို့အတွက်ဆုံးဖြတ်ဖြစ်ခဲ့တာပါလဲခင်ဗ
ျကျွန်တော်တို့ကတော့ဒီလူတွေပြင်ဒီဆန္ဒပြလာတဲ့လူတွေအဖမ်းခံရမှာပေါ့နော်အဖမ်းခံရမှာတော့အစိုးရဆုံးပဲဘာလို့လဲဆိုတော့နံပါတ်1ဒါတရားဥပဒေမရှိတဲ့ကာလလို့ပြောလို့ရတယ်။နောက်ဒီရှေ့မှာလဲပေါ့နော်ဖမ်းတဲ့အခါမှာလဲတို့ဥပဒေမဲ့ဒီရိုက်နှက်နှိပ်စက်တာတွေလဲကျွန်တော်တို့ခဏခဏကြားရတယ်။နောက်အဲဒီမတရားတဲ့ဒီပုံမပေါ့နော်ကြီးကြီးတဲ့ပုံမတွေနဲ့ခြားတယ်။နောက်အဲပတ်စံတောင်းစားတယ်ပေါ့နော်အဲ့လိုမျိုးဟာတွေကြားတဲ့အခါကျတော့အဲဒီအဓိကတော့တို့တွေအဖမ်းခံရဖို့ပေါ့နော်စိတ်ထဲမှာဒါပဲရှိတယ်
ကိုကကနလိုပေါ်ကိုကူညီပြီးတော့ကိုအိမ်ထဲမှာခေါ်ထည့်ပေးထားတဲ့ဆန္ဒပြလူငယ်တွေပေါ့နော်လူငယ်တွေပဲဖြစ်မယ်လို့ကျွန်တော်ယူဆပါတယ်သူတို့ရဲ့အနေအထားကိုရောဘယ်လိုတွေ့ရလဲသူတို့အရန်ဆိုးရိမ်နေသလားတိတ်ကြောက်နေသလားဒါမှမဟုတ်ရင်သူတို့ကစိတ်ဓာတ်ခွန်အားကောင်းကောင်းနဲ့ပဲသူတို့ရေရေဝုန်းဝုန်းရှိနေပါသလားခင်ဗ
ျကျွန်တော်တွေ့ရတော့ဟိုပုံမှန်ပါပဲကြောက်တဲ့ပုံစံမျိုးတော့မရှိဘူးခင်ဗျအဲတခုပဲဟိုအားလုံးကတော့ဒီတော်လန်ရေးမှာအပြင်မှာကြာကြာနေနိုင်ကြလောက်နေပြီးတော့ပေါ့နော်ဟိုဒီစစ်အစိုးရဒီစစ်အာဏာရှင်ပေါ့နော်စာနာရှင်စနစ်ကိုပျောက်ကွယ်အောင်လုပ်မယ်ဆိုတော့အဲစိတ်တွေကတော့အလုံးရှိတာပဲပေါ့နော်အဲ့တော့အဓိကတော့ပါဝါလဲဝန်နေတဲ့လူတွေမဟုတ်ဘူးဒါပေမဲ့ဒီအပြင်မှာနေပြီးတော့ပေါ့နော်အလုံးလုံးချင်တဲ့လူတွေပေါ့နော်အဲ့တော့ဟိုနည်းနည်းစိတ်လှုပ်ရှားတော့ရှိတယ်ဒါပေမဲ့ကြောက်နေတဲ့ပုံတော့မရှိပါဘူးဆို
တော့အဲ့ဒီအချိန်မှာအပြင်မှာရောဘာတွေဖြစ်နေလဲဆိုတာသိရသလားရဲတွေတပ်တွေကဘလူလှူရှားနေတယ်ဘာတွေလိုက်လှုပ်နေတယ်ဆိုတာမျိုးကိုရောဘလူသိကြရပါသလဲ
ဟုတ်ကျွန်တော်တို့ကနေကြည့်ရင်တော့လမ်းကိုလမ်းမြင်ရတယ်ပေါ့နော်ကျွန်တော်လမ်းမှာတို့တွေစက်တက်တည်နေရယူတာတွေနောက်တို့ကဓမီတွေနဲ့လည်းဟိုထိုးဒီထိုးလှုပ်နေလीနော်ညဘက်ရောက်လာတဲ့အခါကျတော့အဲနောက်အဲ့ဒါပြီးတဲ့အခါဒီတို့အဲဇင်းစစ်မယ်ဆိုပြီးတော့ loss speaker နဲ့ light off ရဲ့ဟာတွေရှိရပေါ့နော်အဲ့လိုမျိုးအချိန်မှာတော့နည်းတော့စိုးရိမ်မိတယ်ပေါ့နော်ကြေးတကယ်များတက်စစ်လာခင်တော့အဲကျွန်တော်တို့ဟိုဘယ်လိုလုပ်မလဲပေါ့နော်အဲ့အရာတွေတော့စဉ်းစားဖြစ်တယ
်။က Google ရဲ့စိတ်ခံစားမှုကရောဘယ်လိုရှိနေခဲ့လဲ Google ကရောတိတ်ဆိုးရည်နေသလားတိတ်ပြီးတော့ဟိုတခုခုဖြစ်တော့မယ်ဆိုတာမျိုးအရန်ပူနေခဲ့သလားဘယ်လိုမျိုးများရှိနေခဲ့တယ်လဲခင်ဗျာ
အဲ့လိုမျိုးဟိုကြောက်တာမျိုးတော့မရှိဘူးလို့ဆိုတော့ဒါဟိုကျွန်တော်စိတ်ထင်တို့လိုဝင်စစ်တယ်ပါညာဆိုရင်တော့အဲဒီတန်ရှင်ကတမျိုးပြောင်းသွားနိုင်တယ်ပေါ့နော်အခုကကျတော့တို့ထိတ်တိုက်မတွေ့သေးတဲ့အနေထားပဲလေဟိုတို့ကထိတ်တိုက်တွေ့တဲ့အနေထားမျိုးဖြစ်လာတယ်ဆိုရင်တော့လေကျွန်တော်တို့ဒီအလုံးဟိုဝိုင်းစင်းချရမှာပေါ့နော်စင်းချရလဲဆိုတာကအာတို့တပြိုင်တည်းပေါ့နော်အလုံးစင်းလိုက်ရင်တို့ဘာမလုပ်နိုင်မလဲပေါ့နော်အဲ့လိုမျိုးလေးတော့စဉ်းစားမိတယ
်အခုတချို့တည်င်းနေထွက်နေတာရှိတာပေါ့နော်အဲ့ညဘက်မှာဝင်ဖမ်းသွားတာတွေရှိတယ်ဆိုတော့ကိုယ်တိုင်ကဘယ်လိုသိထားပါသလဲခင်ဗျဖမ်းခံရတာတွေရှိကြတော့သိကြပါတယ်ဘလောက်လောက်များရှိတယ်လို့ဖမ်းခံရလို့ဘလောက်လောက်များရှိတယ်လို့သိထားပါလေ
ကျွန်တော်တို့ဖမ်းခံတယ်လို့ပြောတဲ့နေရာမှာကျွန်တော်တို့ဒီ unconfirm ပေါ့နော်ကျွန်တော်ကိုယ်တိုင် confirm မလုပ်နိုင်တဲ့ဟာအကြောင်းသားတချို့ပါသွားတယ်လို့တော့ကြားတယ်ဒီသူဖြင့်ကျွန်တော်ထိပ်ဘက်ကပေါ့နော်ဒီကျွန်တော်ထိပ်ဘက်ကအဲ့လိုမျိုးအဲမှာခုံနေတဲ့လူတချို့ကိုအဲစင်းအကြောင်းပြပြီးခေါ်သွားတာမျိုးတွေရှိတယ်အဲအဲ့လိုမျိုးတော့ကြားရတယ်ပေါ့နော်ဥပမာကျွန်တော်အတိအထည်အဆိုရင်လည်းအဲ့လိုမျိုး confirm လုပ်လို့ရတဲ့တိုက်ထမ်းမှဝင်ခေါ်ရတဲ့ဟာတွေပေါ့နော်၄-၅ယောက်ရှိတယ်အဲ့လိုမျိုးတော့ကျွန်တော်တို့ကြားရ
ရေအတွက်တိကျတော့မသိနိုင်သေးဘူးပေါ့နော်ဘာလို့ဆိုတော့တချို့ social media မှာတွေ့တာကျွန်တော်လူ90ကျော်လောက်ဆိုတော့အဲ့လိုမျိုးတော့တိတိကျကျကြီးအတိပြုလို့ရနိုင်တဲ့အနေထားတော့မရှိသေးဘူးပေါ့နော
်ဟုတ်တယ်ရေအတွက်တိကျတော့သူတို့ရဲတွေမိမှပဲတိမယ်ဒါပေမဲ့ဟိုတချို့ထွက်နေတဲ့ဟာတွေရကြည့်ရင်တော့20ကျော်ပေါ့နော်အဲ့လောက်တော့ confirm ဖြစ်တယ်လို့တော့ပြောတာပဲ
ဖမ်းသွားတဲ့လူတွေကိုအခုဗမာထားတယ်ဆိုတာမျိုးအဲ့လိုမျိုးတိထားတာရှိပါပြီလားဘယ်နေရာမှာရောက်နေတယ်ဆိုတာမျိုးတိထားတာရှိပါပြီလား
ဒီတချို့ကတော့ဒီမြို့ထဲကရဲစခန်းပေါ့နော်အဲ့လိုဟိုစမ်းချောင်းမှာတော့မဟုတ်ဘူးဒါပေမဲ့ဒီမြို့ထဲကတချို့ရဲစခန်းနေထဲမှာထည့်ထားတယ်အဲ့လိုမျိုးတော့ကြားတယ်အဲဟိုအတိအကျတော့မဟုတ်ဘူးပေါ့နော
်ကိုယ်တိုင်အကူအညီပေးခဲ့တဲ့သူတွေရဲ့ခြေနေကရောဘယ်လိုရှိပါပြီလဲအားလုံးအေးချမ်းချမ်းဖြစ်သွားပါပြီလားခင်ဗျာ
ဟိုအားလုံးကတော့ကောင်းပါတယ်ကျွန်တော်တို့ခေါ်ထားတဲ့လူတွေအားလုံးကဟိုအကြဆုံးမရှိပါဘူးနော်အားလုံးအဲအဆင်ပြေကြတယ်ဟိုညဘက်မှာတော့နည်းနည်းပါးပါးအလတ်ဖြစ်နေရတော့ရှိရပါတော့ဒါပေမဲ့အလုံးအဆင်ပြေကြပါလား
စမ်းချောင်းမှာအဲ့လိုဖြစ်နေတဲ့အချိန်မှာတခြားမြို့တွေပေါ့နော်ကျွန်တော်ဒီတလောက်ဆိုပန်တငန်းကျွန်းတို့မြောက်ကလာတို့ကြီးမနိုင်တို့ဒီစမ်းချောင်းဘက်ကတခြားနေရာကလူတွေရောလှိုင်ဘက်ကရောစသည်အားဖြင့်အဓိကလူလူကဒီစမ်းချောင်းကိုဝင်းရံပြီးတော့အပြင်ကိုထွက်လာကြတယ်ဆိုတာတွေကျွန်တော်တို့သိထားပါတယ်ဆိုတော့ကိုယ်တိုင်ကရောအထက်ထဲမှာပြေးမိနေကြတဲ့အချိန်မှာအဲ့ဒါတွေသိရပါသလားခင်ဗျဘယ်မှာဘယ်လိုလူလူကကိုယ့်ကိုဝင်းရံနေလဲဆိုတာမျိုးပေါ့
ဟုတ် internet တော့ရှိတော့ကျွန်တော်တို့တွေ့တယ်ခင်ဗျာအဲ့ line ပေါ်မှာပေါ့နော်တက်လာတယ်အဲ့လိုဟိုကြီးမနိုင်ဘက်ကလူတွေဆိုရင်ဘာဖြစ်ရဒီဘက်ခြံတီတက်လာတာတွေ့တယ်ဒီဗဟိုလမ်းဘက်ခြံတီတက်လာတာတွေ့တယ်နောက်အဲ့လိုမျိုးပဲဒီတောင်ကလာတင်ကန်းကျွန်းအဲ့လိုမျိုးပေါ့နော်ဒီတာဒီဒီယာလူတွေဒီအဲလူပုံမှန်တရား44ကိုဖြီဆန်ပြီးရောပေါ့နော်မတရားရမင်းကိုဖြီဆန်ပြီးရောအဲညာကြီးတကောင်တက်လာတယ်လမ်းတော်ဘက်မှာဆိုရင်လည်းအဲ့လိုတက်လာလို့သူတို့ကိုနိုင်ကအဖမ်းခံသွားရတဲ့ဟာတွေလည်းတွေ့ရပေါ့နော်အဲ့ဒါကိုတွေ့တော့ဟိုကျွန်တော်တို့မြင်ရပါတယ်ဆို
တော့မြန်မာပြည်မှာပေါ့လေအခုတော့ရန်ကုန်ပေါ့ရန်ကုန်လိုနေရာမျိုးမှာဟလာတနေရာမှာဒီလိုဖြစ်နေလို့နောက်တနေရာကလူလူကဒီညမထဲအမေရှိနေတဲ့ဂျားတွေကနေပြီးတော့အပြင်ထွက်လာတဲ့ဝင်းရံနဲ့တစ်ဖက်ကလူတွေကိုအကူအညီပေးဖို့ဆိုတဲ့ဟာမျိုးထွက်လာဆိုတော့ဒါထူးထူးခြားခြားဖြစ်ရပါပဲဟိုကျွန်တော်တို့တက်တက်မှမမြင်ဘူးပေါ့ဘူးဆိုတော့အဲ့ဒီအပေါ်မှာကိုကိုယ်တိုင်ဘယ်လိုခံစားရပါသလဲခင်ဗျာ
အဲ့ဒါကထူးခြားတယ်ပေါ့နော်ဥပမာကျွန်တော်တို့မှာဒီပုံရံတူပေါ့နော်ပုံမနှစ်တက်တဲ့ဟာရှိရတော့ဒူတူကတိုက်ဖြတ်နေရဆိုတော့ခံစားချက်ကပုံပြီးတော့ခိုင်မာသွားတယ်ပေါ့နော်ဒါကတံပေါ်မြေပြန့်အဲ့လိုမျိုးမခွဲရန်ကုန်ဆိုတာကလူမျိုးပေါင်းစုံရှိရလीနော်ဆိုတော့ဆန်းချောင်းဆိုတာလည်းလိုပဲဖက်ဒရယ်အသေးစားလို့တောင်ပြောလို့ရတယ်ပေါ့နော်အဲ့လိုမျိုးဟိုအားလုံးတညီတညွတ်ထဲဒီစနစ်ကိုဝိုင်းပြီးတော့ပေါ့နော်တွန်းကြရဆိုတော့ခံစားချက်ကအဲဒီတော်တော်လေးလို့ပြောမလဲဟိုဝန်တာဝန်လဲဝန်လဲဝန်တာတယ်ပေါ့နော်ကိုယ်နိုင်ငံအနာဂတ်အတွက်လည်းဝန်တာတယ်နော်ဒီလူတွေရဲ့ဒီဟိုပါဗောနော်စူပေါင်းမြစ်တာဗောနော်ကိုအသက်ကိုတော့မှစွန့်ပြီးတော့အဲ့ဟိုညဘက်မှာတချို့ဆိုရင်ဟိုဖြိုခွဲခံရတာရှိရလေနော်တရားဟိုတည့်ရက်နဲ့အဲ့လိုမျိုးလမ်းပေါ်ထွက်လာရဲဆိုတော့ဒါကဟိုကျွန်တော်တို့တဟိုဟိုအရန်ခံစားရတာဗောနော်ဒီအထူးပြန်စားချောင်းမှနေရလူတို့
အခုလိုမျိုးကိုတိုင်းအန်ဒရယ်ကြနိုင်တဲ့အခြေအနေထိအလားပေါဝင်လှုပ်ဆောင်ပေးခဲ့တယ်အကူအညီပေးခဲ့တယ်ဆိုတော့ဒီအခြေအနေမျိုးနောက်တစ်ကြိမ်ကြုံလာအောင်မယ်ဆိုရင်ပေါ့အခုလိုမျိုးပဲအလားတူထလုံအောင်မယ်လို့အဲ့လိုစိတ်ထဲမှာရှိပါလားခင်ဗျာ
ကျွန်တော်တို့ကတော့ဒါကဟိုတမိုင်းပြီးတောင်းနေပြဟိုအခုအဲ့လိုတမျိုးနယ်ဖြစ်တဲ့ဆိုရင်ရန်ကုန်တမျိုးနယ်လုံးကလို့ထားရမှာပေါ့နော်ဟိုဘက်ဖြစ်ရင်ဒီဘက်ထားဘာလို့လဲဆိုတော့အခုကတော့ကျွန်တော်တို့ကဒီတိုင်းမင်းခေါ်တာဟိုဘက်စောင့်နေတာလीဒီနေ့တန်းကျတော့ဒီအဲရဲ ကိုကြောင့်မလို့မလို့မလားအဲ့နိုင်ငံကြီးလမ်းချော်မှုဖြစ်ချင်လို့ပေါ့နော်အဲ့အဲ့လိုမျိုးနေကြတာပေါ့နော်အဲ့တော့အဲဒီကျွန်တော်မြင်တာကတော့ဟိုရန်ကုန်မှာတော့နောက်ပိုင်းမှာဆိုရင်တော့ပေါ့နော်အဲ့လိုမျိုးဟိုတမင်တက်တက်အနိုင်ကျင့်တဲ့ပုံစံလိုမျိုးပေါ့နော်သူတို့အာဏာဟိုသူတို့ရဲ့ဒီပေါင်ကျော်ပြီးတော့လှုပ်လာတာမျိုးတော့သူကအတိခတ်မှာသူစနစ်တကွာဒီရန်ကိုပေါ့နော်ကျွန်တော်တို့ဘယ်လိုပြော ော်အနေနဲ့မြင်တယ်မင်းညားပေါ့နော်ဥမာဒါတမျိုးနယ်ထဲမှာအဲဘယ်ကျွန်တော်တို့ဖြစ်နေတာမဟုတ်ဘူးပေါ့နော်တိုင်းနိုင်ငံလုံးကဒီကိစ္စနောက်မှာပါတယ်ဆိုတော့ပြနိုင်တယ်ဟိုကိုချင်းချင်းလည်းပြနိုင်တယ်လို့မျိုးကိုတော်လန်နေတဲ့လူတွေကိုလည်းပြနိုင်တယ်ပေါ့နော်ညီညွတ်ကြောင်ဆိုတော့ဒါလေးကတော့အမတ်တရားဖြစ်ပြီးတော့ဟိုရှေ့လာရင်လည်းဒါမျိုးအလားတူဖြစ်ရင်လည်းကျွန်တော်ဒီတိုင်းပဲသွားကြမယ်လို့မျှော်လင့်ပါတယ်
โอเคဟိုဒီကနေ့အခြေအနေကရောအခုလက်ရှိဒီကနေ့စံချောင်းပဲအခြေအနေကရောဘယ်လိုရှိပါလဲခင်ဗ
ျဒီမနေ့ကတော့ကျွန်တော်တို့ဟိုကြည်သူတွေရောဟွာတွေရောကအဲဒီအဲမိမိအိမ်မိမိပေါ့နော်ဟိုပြန်တယ် free ride တွေနဲ့ပြန်တယ်အဲ့လိုမျိုးပေါ့နော်ဆိုတော့ဒီမျိုးလေးတွေကတော့ပို့ပြီးတော့များပါတယ်နောက်အဲဂျိုချာဂျိုချာဆန္ဒပြတာတော့ကျွန်တော်တို့ကြားလိုက်ရတယ်ပေါ့နော်ခုနပြောလို့ကြီးမားတဲ့ဒီအဲဒီအရင်ကလိုမျိုးကျွန်တော်လမ်းပေါ်မှာပြနေတဲ့ဟာမျိုးကတော့ခုတတိတော့မရှိသေးဘူးပေါ့ဒါပေမဲ့ဒီဂျိုချာဂျိုချာဆန္ဒပြနေတဲ့အတန်တွေကတော့ကြားနေရတော့မှာ
စစ်တပ်ရဲ့ရဲအနေထားကိုရောဘယ်လိုသိရပါသလဲဟိုအင်အားများပြန်နေချထားရုံမဲလားဒါမှမဟုတ်ဘယ်လိုအနေထားမျိုးတွေ့ရပါလဲခင်ဗျာ
သူတို့ရှိနေတော့မဲခင်ဗျာဒီကျွန်တော်လမ်းနဲ့ဘူလမ်းပေါ်မှာပေါ့နော်သူတို့ကားရရထားတယ်နောက်သူတို့တပ်စုလေးချထားတယ်အဲ့ဒါအဲ့အနေထားတော့ရှိနေတော့မှာ
ညာကဒီလောက်တောင်အပြင်းထန်နေဖြစ်ခဲ့တယ်ဆိုတော့ကိုပဝင်းကျင်ဒေတာကန်လူလူပေါ့လေရက်ွက်လူလူမျိုးနေလူလူရဲ့စိတ်ခံစားမှုအခြေအနေသူတို့အနေထားတွေရောဘယ်လိုများတွေ့ရပါသလဲဟိုအရန်ဆိုရင်လည်းဒီထားမျိုးရှိပါသလားပုံမှန်အတိုင်းပဲလားဘယ်လိုတွေ့ရပါလဲခင်ဗျာ
ကျွန်တော်စိတ်ချင်တော့ဟိုစိုးရင်နေဆိုတာထက်ကိုတက်စိုးရင်တာထက်ပေါ့နော်ဒီကလေးဒီဆန္ဒပြတဲ့ဒီလူငယ်ကောင်းဆောင်လေးကောင်းဆောင်လေးဖန်ခံရမှာကိုကြောက်တာဟိုကြောက်တာစိုးရင်ပေးတာပေါ့နော်အဲ့တော့ဒီကောင်းနေလား6တောင်ကြောက်ပြီးဆိုရင်ပြီးတော့အဲဟိုဖြစ်နေတာမျိုးတော့မဟုတ်ဘူးဗျကျွန်တော်ကတော့အဲ့လိုမျိုးပဲမြင်တယ်ပုံမှန်အတိုင်းပဲသွားလာကြတယ်ဟိုမနေ့ပိုင်းမှာဆိုရင်လည်းပေါ့နော်အဲဒီဟိုဟိုအသွားလာတွေနေသွားတယ်ပြင်မဲ့လဲရက်ွက်ကတော့ပုံစံကြည့်ရတော့ဟိုဟိုကြောက်ရွံ့တဲ့ပုံစံတော့မရှိဘူးခင်ဗျလှုပ်ရှားရှိတာကိုဆက်လုပ်နေတဲ့သဘောပါပဲ
โอเคဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကိုယ်တိုင်လည်းပဲဒါနေတူတူပါတွေ့နေတယ်ကိုကိုယ်တိုင်လည်းပဲပါဝင်နေတာရှိတယ်ဆိုတော့ဒီအခြေအနေကဘယ်လိုမျိုးအဆုံးသတ်မယ်လို့များမျှော်လင့်ထားတာရှိပါလားခင်ဗျအ
ဆုံးသတ်ကတော့ကျွန်တော်တို့ကတော့ဒါကတော့နိုင်ငံရေးဦးဆောင်နေတဲ့လူတွေပေါ်မှာလည်းကျွန်တော်တို့မူတည်မလို့ပေါ့နော်ဒီစစ်တပ်အဲလက်ရှိစစ်တပ်ထဲမှာရှိတဲ့လူတွေပေါ့နော်သူတို့အဲတီးတဲ့နေပေါ့နော်ဒါကမင်းအွန်လိုင်းကဒါဒီသူ့ရဲ့အဲလုတ်ပိုင်ခွင့်တက်ကိုကြော်ပြီးတော့သူ့ရဲ့ဟိုဟိုတကူရေပေါ့နော်လောဘတကူကြီးအတားနဲ့ဒီသူတို့တက်ကိုချနေလိုက်တယ်ဆိုတာတဖြည်းဖြည်းအဲထင်ရှားလာနေပြီပဲပေါ့နော်ပြောမယ်ဆိုရင်ဒီသူတို့တည်ခဲတဲ့ဟာပေါ့နော်သူတို့မျောမှန်းခဲ့တဲ့လူမျိုးဟိုလို့ပြောမလဲအဲတဖြည်းဖြည်းနဲ့ဒီမိုကရေစီသွားမယ်ဆိုရင်လမ်းကြောင်းကလည်းဒီမြောက်လိုင်းလက်ထက်မှာပြတ်ပြီအဲဆိုလိုတာကနောက်တစ်ခုကကျတော့မိတ်ဆွေတွေနဲ့လည်းမျက်နှာပြတ်ရပြီပေါ့နော်ဆိုတော့အဲဒီအပိုင်းမှာတော့ဒပိုင်းပေါ့နော်ဒါကတော့အကယ်၍စက်တပ်ဘက်မှာခုနပြောသလိုမျိုးဒီလိုစဉ်းစား rational ဖြစ်တဲ့လူတွေရှိရင်တော့ဒီအခင်းကျင်းကိုပြန်ဆဲဖို့စ조사มาပဲပေါ့နော် main online ကိုအဲသူတို့ဖြုတ်ပြီးရောပေါ့နော်ဒီအရက်ဘက်ကဒီလှုပ်ရှားတဲ့လူတွေဒီဘက်ကလူတွေနဲ့သူတို့ဟိုပြန်ပြီးတော့ညှိဖို့လှုပ်ချက်มาဘာလို့လဲဆိုတော့ဒီတိုင်းဆက်သွားရင်နောက်တလန်းကတော့ကျွန်တော်အမြင်ပေါ့နော်နောက်တလန်းကတော့ဒီ CRPH နဲ့ဒီအင်္ဂယေစုဖွဲ့တွေရဲ့ဒီအဲ unity government လို့မျိုးပုံစံပေါ့နော်အဲမျိုးသားညီညွတ်ရေးအစိုးရထွက်လာရင်တော့အဲသူတို့ဘက်ကပို့ပြီးတော့ဟိုဘယ်လိုပြောမလဲပြတ်တုံးဖို့ပေါ့နော်အဲရွေးချယ်စရာတွေနေဝါလိမ့်မယ်နောက်ဟိုပြည်တွင်းစစ်ဘက်ကိုလည်းဥတီတော်နိုင်နေပေါ့နော်ကြီးကျယ်တဲ့ပြည်တွင်းစစ်ပေါ့နော်ကြီးကျယ်အဲ့လိုမျိုးဘက်ကိုလည်းအဲဥတီတော်နိုင်နေပေါ့နော်အဲ့တော့အမ် ဖြစ်နိုင်ခြေကတော့ဟိုဘောနော်ကျွန်တော်တို့မြင်တာကတော့နှစ်ခုသုံးခုလောက်တော့ရှိနေတယ်အဲ့တော့ဟိုတခုဟိုဘယ်လိုပြောမလဲထိမ့်သိမ့်လို့ရနိုင်တဲ့အနေအထားကတော့ဟိုဒါတို့ဒီနိုင်ငံတော်ပုံကမှုမြောက်တဲ့ကျူးလွန်တဲ့လူတွေပေါ့နော်အမမေအွန်လိုင်းတို့လိုမျိုးတွေကိုတို့ဘယ်လိုမျိုးသဘောထားမလဲတပ်ပကလည်းဒီရှင်းလင်းတဲ့သဘောထားနဲ့ပေါ့နော်တို့နိုင်ငံကြီးကဒီချိန်စုတ်ခွာဖို့အကောင်းဆုံးအချိန်ပဲပေါ့နော်စုတ်ခွာမယ်အဲအဲ့လိုမျိုးပုံစံနဲ့လုပ်တော့အကောင်းဆုံးဖြစ်မှာပေါ့ဒါမျိုးမဟုတ်တော့အဲဒီကျွန်တော်တို့ဟိုထိတ်တိုက်ရင်ဆိုင်တဲ့လမ်းကြောင်းဘက်ကိုတော့ဟိုတရွရွသွားနေတယ်လို့မြင်တယ
်ဆန်းကြောင်းမှာမင်းညာတို့ကဒီပိတ်မိနေတဲ့သူတချို့ကိုကူညီပေးခဲ့တဲ့သူကိုကိုကျော်ကျော်သိန်းကဆက်သွယ်မိခဲ့တာဖြစ်ပါတယ်ရှင်VOA စီစဉ်တွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပြသအစီအစဉ်တွေကိုအချိန်မရွေးသွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ပါတယ်။ VOA website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်။မလ၉ရက်နေ့အတွက်မနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ဒီပြောပြရမယ်ဆိုရင်တော့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာရှိတဲ့စုအသက်မွေးဝမ်းကြောင်းသိပ်ပံရဲ့တာဝန်ခံကိုစောမြန်လင်းဟာအင်္ဂါနေ့ကိုပြီးညတနင်္ဂနွေလောက်မှာအဖမ်းဆီးခံခဲ့ရပြီးတော့ဒီကနေ့မနက်မှာတော့သူတေဆုံးသွားပြီဆိုတာကိုမိသားစုကိုအကြောင်းကြားခဲ့ပါတယ်။အခုလိုဆေးရနာပိုင်းတွေဖမ်းဆီးခေါ်ဆောင်သွားပြီးနိုင်ပိုင်းအတွင်းမှာပဲတေဆုံးခဲ့သူဟာကိုစောမြန်လင်းအပါအဝင်2ယောက်ရှိပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့9ရက်ကွယ်ဥက္ကဋ္ဌဦးခမောင်လတ်ဟာလည်းခုနှစ်ရက်နေအစောပိုင်းတုန်းကဖမ်းဆီးခံခဲ့ရပြီးတော့နိုင်ပိုင်းအကြမှာပဲအလောင်းလာယူဖို့အတွက်မိသားစုကိုစစ်တပ်ကအကြောင်းကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာလုပ်ငန်းလည်ပတ်နေတဲ့ 7 days မြစီမ DVB မြန်မာနောင်းနဲ့ခေတ်သစ်မီဒီယာလုပ်ငန်းတွေရဲ့လုပ်ငန်းလည်ပတ်ခွင့်ကိုရပ်ဆိုင်းခဲ့ပြီးနောက်တစ်ရက်ဒီကနေ့မှာပဲတန်လျင်မှာရှိတဲ့မြစီမရုံးကိုအာဏာပိုင်တွေကဝင်ရောက်ရှာဖွေပါတယ်။အဲဒီမှာတော့အဖမ်းဆီးမရှိခဲ့ပေမဲ့ဒီလှည့်တန်းမှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းကိုစစ်တပ်ကဝင်ရောက်ရှာဖွေပြီး Editor ချုပ်ကိုမောင်ထွေးခေါ်နေတမောင်နဲ့Editor ကိုဟန်တာငိမ့်တို့ကိုဖမ်းဆီးသွားပါတယ်ကိုမောင်ထွေးခေါ်နေတမောင်ဟာအမေရိကန်နိုင်ငံသားဖြစ်ပါတယ်အခုလိုမျိုးအာနာသိန်းယူအုပ်ချုပ်နေသူတွေကတရင်တော့တွေလူလူအခြေပြုဖွဲ့စည်းတွေပေါ်နှိမ်နှင်းနေတာမှာနိုင်ယူကူညီမှုအသင်းကိုတီထောင်တဲ့ကိုကျော်သူနဲ့ဇနီးဖြစ်သူဒေါ်မြင့်မြင့်ခင်ဖေခေါ်ဒေါ်စည်းကွက်ချွေစည်းကွက်တို့ကိုလည်းအလှငွေတွေအလွဲသုံးစားလွတ်တယ်လို့ဆက်ဆွဲတယ်လို့အမှုတွေလည်းဖွင့်ထားပါတယ်အကြမ်းမဖက်အာနာဖီဆန်နဲ့ CDM နှုတ်ရှားမှုတွေကိုအားပေးနေတဲ့အတွက်ဦးကျော်သူကိုပုံမှန်68,505ကာဂျီတို့နဲ့တရားဆွဲထားတယ်လို့ဒေါ်မြင့်မြင့်ခင်ဖေကို905ကာဂျီတို့နဲ့တရားဆွဲပါတယ်။ပုံမှန်ဒီပါဆောင်မြင်းဆောင်68ကတော့ဆက်သွယ်ရေးဥပဒေဖြစ်ပြီးတော့905ကာဂျီကတော့တက်မတော်ပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပါတယ်။သူမိဘနှစ်ယောက်လုံးဟာပြည်သူလူထုကယုံကြည်စွာလှူထားတဲ့ငွေနဲ့ဝတ္ထုပစ္စည်းတွေကိုဖေတော့ကမှကိုရေးကိုတာကိုချိုးအတွက်ငွေတပြားတစ်ချက်ကိုမှအလွဲသုံးစားမလုပ်ခဲ့ဘူးလို့သတိဖြစ်သူကသူ့ရဲ့ Facebook လူမျိုးကွန်ရက်ပေါ်မှာဒီကနေ့တုံ့ပြန်ပါတယ်။မြန်မာပြည်သူတွေအတုံးများတဲ့ Facebook လူမျိုးကွန်ရက်ပေါ်မှာလည်းနိုင်ရေးကူညီမှုအတင်းကဥကျော်သူနဲ့ဇနီးဖြစ်သူတို့ကိုငွေချေးအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆွေးမှုတွေကိုမယုံဘူးဆိုတဲ့အကြောင်းတွေကိုလည်းတော်တော်များများကရေးပြီးတော့တင်နေကြပါတယ်။အခုလိုမျိုးဆက်အနာသိမ့်မှုစန့်ကျင်နေသူတွေ CDM လှုပ်ရှားနေကြသူတွေကိုအနာသိမ့်သားတွေဘက်ကဖိနှိပ်ဖမ်းဆီးမှုတွေလုပ်နေပေမဲ့လည်းမြန်မာနိုင်ငံတွေကမြို့တော်တော်များများမှဆန္ဒပြပွဲတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။ဒဝဲဘိတ်မန္တလေးနေပြည်တော်လွိုက်ကောမိုးညင်းရန်ကုန်စတဲ့ဒီမြို့တွေမှာပြည်သူတွေဟာလမ်းပေါ်ထွက်ပြီးတော့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေကိုလုပ်ကြပါတယ်။လက်နက်ကင်လုံခြုံရေးတွေဘက်ကပြစ်ခတ်ဖြိုခွင်းလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်။ရန်ကုန်မှာတော့စမ်းချောင်းမြို့ရဲမှာဒီလုံခြုံရေးတပ်ဖွဲ့တွေမင်းညာတို့ကပိတ်ဆို့ဖမ်းဆီးမှုတွေရှိခဲ့ပေမဲ့ဒီကနေ့တော့ရန်ကုန်မြို့အနှံ့လမ်းပေါ်ထွက်ဆန္ဒပြမှုပွဲတွေလုပ်ပါတယ်လက်နက်ကင်လုံခြုံရေးတွေရဲ့အင်အားသုံးဖြိုခွဲမှုတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေသူတွေရဲ့လုံခြုံရေးတပ်ဖွဲ့တွေကပြည်သူတွေအပေါ်အင်အားသုံးနှိမ်နှင်းဖမ်းဆီးမှုတွေလုပ်နေတာကိုချက်ချင်းရရမယ်လို့အမေရိကန်ပြည်ထောင်စုကထပ်ပြီးတော့သတိပေးပါတယ်ရှင်VOA မြန်မာပိုင်းရဲ့မလ9ရက်အင်္ဂါနေ့ညပဲ VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပါတယ်။ဆက်ပိုင်းအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ကျွန်မကတော့ဆူမြတ်မွန်ပါရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။